Welcome to the Voice of America in Burmese.
Minglamanekin Moshe, Washington Review American Tangani, Natalese, Juna Senye, Tautan Limanekin Season Rego, Yamasano Dimene, Chowna Yani Kunanaiti, Lainometer Nesseli Lizen and Gazette, Lainamita Dia Goose Rogani, Tauman Penny Babi.ဒီမှာခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American နိုင်ငံမှာ Coronavirus အကူးစက်ခံရသူနှစ်သန်းကျော်သွားပါပြီ။ American John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကျန်းသတင်းနဲ့စစ်တမ်းမှာဒီရောဂါအကူးစက်ခံရသူပေါင်းနှစ်သန်းကျော်ရှိပြီးသေဆုံးရသူကတသိန်းကျော်ရှိနေတာကြောင့်ကမ္ဘာမှာအကူးစက်ခံရမှုရောသေဆုံးရမှုပါအများဆုံးဖြစ်နေတာပါ။ Harvard ဆေးတက္ကသိုလ်အကြီးအကဲဒေါက်တာ Ashish Jha ကတော့American နိုင်ငံမှာဒီရောဂါကြောင့်သေဆုံးရသူဟာစက်တင်ဘာလထဲမှာနှစ်ဆပိုးပြီးများလာနိုင်တယ်လို့ခန့်မှန်းကြောင်းဗိုလ်တော်ကြီးနေမှာပြောပါတယ်။ American နိုင်ငံပြည်နယ်ပေါင်း21ပြည်နယ်လောက်မှာဒီသတင်းပတ်ထဲမှာပဲ Coronavirus အကူးစက်ခံရသူဟာသူတို့ပြည်နယ်တွေအတွက်အများဆုံးဖြစ်နေတာပါ။ပြည်နယ်အများပြားမှာစီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ပေးတာနဲ့ကန့်သတ်မှုတွေဖြည့်လျှော့ပေးနေခြင်းမှာပဲအခုလိုတိုးလာတာလည်းဖြစ်ပါတယ်။ဒါအပြင်Minneapolis မှာ African American အမျိုးသားတည်ဆောက်မှုအတွက်နိုင်ငံတော်လူစုလူဝေးနဲ့ဆန္ဒပြမှုတွေဆက်လက်ပေါ်ပေါက်နေပြီးဆန္ဒပြသူအများပြားဟာနှာခေါင်းစည်းမတက်ကြတဲ့အပြင်နင်းနီးကပ်ကပ်သွားလာနေတာကြောင့်ဒီရောဂါပြန့်ပွားမှုရှိလာမှာကိုစိုးရိမ်နေကြတာပါ။ကမ္ဘာတစ်လုံးမှာဒီရောဂါအကူးစက်ခံရသူကကျန်းသတင်းတွေမှာ9သန်းကျော်ရှိပြီးတည်ဆောက်သူက4သန်းကျော်ရှိနေပါတယ်။ Coronavirus ကရောဂါကြောင့်ကမ္ဘာတစ်လုံးအားစီးပွားရေးထိခိုက်ကြတဲ့အထက်မှာဗြိတိန်နိုင်ငံကအဆိုးဆုံးဖြစ်နေတယ်လို့နောက်ဆုံးခန့်မှန်းချက်တွေထွက်လာချိန်မှာပဲဗြိတိန်အဆိုးအဟာဒီကာယောဂါဆိုင်ရာတုံ့ပြန်မှုအတွက်အပြင်းအထန်အဝေဖန်ခံနေရပါတယ်ဗြိတိန်ဟာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူကမ္ဘာမှာဒုတိယအများဆုံးဖြစ်နေတယ်လို့ဒီကာယောဂါကြောင့်ကန့်သတ်တားမြစ်မှုတွေဖယ်ရှားပေးရမှာလဲဥရောပတိုက်နိုင်ငံတွေထဲမှာနောက်အကျဆုံးဖြစ်ပါတယ် OECD လို့ခေါ်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ကြီးရဲ့ဒီသတင်းပတ်ခန့်မှန်းချက်မှာတော့ဗြိတိန်နိုင်ငံရဲ့စီးပွားရေးဟာ2020အတွက် 17.5 ရာခိုင်နှုန်းကျဆင်းဖို့ရှိတာကြောင့်အဆိုးဝါးဆုံးလို့ဖော်ပြထားပါတယ်။ဗြိတိန်နိုင်ငံဟာဝန်ဆောင်မှုပေါ်မှာအခြေတည်တဲ့စီးပွားရေးကိုလှုပ်ဆောင်နေတာဖြစ်ပြီးဒီဝန်ဆောင်မှုကဏ္ဍဟာတကမ္ဘာလုံးအသွားအလာပိတ်ပင်မှုတွေလှုပ်ချိန်မှာထိခိုက်မှုအများဆုံးရှိတဲ့ကဏ္ဍတွေထဲကတစ်ခုဖြစ်တာကြောင့်ဗြိတိန်ရဲ့စီးပွားရေးအခုလိုအထိနာရတယ်လို့လည်းစီးပွားရေးပညာရှင်တွေကပြောပါတယ်။ဒါအပြင်အခုရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ဒုတိယအခြေကူးစက်မှုနှုန်းမြင့်မားတာမျိုးတွေပေါ်ပေါက်လာမယ်ဆိုရင်ဗြိတိန်စီးပွားရေးဟာအခုတည်းအခြေအနေဆိုးလာနိုင်ပြီး14ရာခိုင်နှုန်းလောက်ထိကျသွားနိုင်တယ်လို့လဲ OECD ကသတိပေးပါတယ်။ American နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားသူနောက်ထပ်တသန်းခွဲရှိပြီးဒါဟာ3လအတွင်းအနည်းဆုံးတွေ့ရတာဖြစ်ကြောင်းအလုပ်သမားဝန်ကြီးဌာနကချစ်စပရင်းနေမှာပြောပါတယ်။ Coronavirus ကရောဂါကြောင့်ပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပြန်ပြီးဖွင့်နေတဲ့အတွက်အလုတ်သမားအများပြားအလုတ်ခွင့်ပြန်ပြီးဝင်နေတာကြောင့်အခုဆိုအလုတ်လက်မဲ့ခန်းစားခွင့်ရှောက်ထားသူဟာသတင်း12ပတ်ကြာဇက်တိုက်လျော့ကြလာနေတာပါဒါပေမဲ့ကာယောဂါကြောင့်ကျဆင်းသွားတဲ့ American စီးပွားရေးပြန်ပြီးကောင်းလာစေဖို့အချိန်ကြာအောင်မှာဖြစ်ကြောင်းစီးပွားရေးဆိုင်ရာ American ရရှိတွေကပြောပါတယ် American အလုတ်သမား164သန်းကျော်တွေက4ပုံတစ်ပုံကျော်ဖြစ်တဲ့44သန်းလောက်ဟာမတ်လလယ်ကစပြီးအလုတ်လက်မဲ့ခန်းစားခွင့်ရှောက်ထားခဲ့ကြတာပါဒါပေမဲ့တန်းနဲ့ချီအလုတ်ပြောင်းဝင်နေကြပြီဖြစ်တဲ့အတွက်အခုခန်းစားခွင့်လျှောက်ထားသူဟာ21တန်းနီးပါးလောက်ပဲရှိတော့တာဖြစ်ပါတယ်။ ICC နိုင်ငံတကာရာဇဝတ်ခုံရုံးက American စစ်တပ်တပ်သားတွေနဲ့ထောင်လန်းရင်းတွေရဲ့လွန်ခဲ့တဲ့ session နဲ့အတွင်းအာဖဂန်နိုင်ငံမှာအကြမ်းဖက်နှိမ်နင်းရေးလှုပ်ဆောင်စဉ်အမားကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အတွက် ICC အရာရှိတွေကိုသမ္မတ Donald Trump ကခရီးသွားတဲ့ပိုင်ဆိုင်မှုဆိုင်ရာပိတ်ပင်အရေးယူမှုတွေကိုကျေတပ်ရင်းနေမှာပဲချမှတ်လိုက်ပါတယ်။ICC ရဲ့စုံစမ်းစစ်ဆေးမှုဟာ American နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအတွက်ကြုံရလေမရှိတဲ့ထူးခြားတဲ့ချိမ့်ချောက်မှုတစ်ခုလို့သမ္မတ Trump ကခေါ်ဆိုပြီးအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။ American နိုင်ငံတွင်းကို ICC အရာရှိတွေဝင်ရောက်ခွင့်ပိတ်ကန်တဲ့အပြင်သူတို့ကို American နိုင်ငံတွင်းငွေကြေးနဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုအတွက်ပါတားမြစ်လိုက်တာပါ။ဒါပေမဲ့ ICC အရာရှိဘယ်နှယောက်ကိုအရေးယူရဲဘယ်သူကိုအရေးယူရဲဆိုတာကိုတော့ထုတ်မပြောပါဘူး။ICC ဖွဲ့စည်းတဲ့ Rome စာချုပ်ကို American ပြည်ထောင်စုကလက်မှတ်ရေးထိုးထားတာမဟုတ်တဲ့အတွက် American စစ်တပ်နဲ့ထောင်လိုင်းအရာရှိတွေကို ICC စုံစမ်းစစ်ဆေးခွင့်မပေးနိုင်ဘူးလို့သ သမ္မတ Trump နဲ့သူ့ရဲ့ထိတ်တန့်အရာရှိတွေကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 1233ည540 kHz 4133ည551 kHz 5805နဲ့590 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကျွန်မနိုင်ငံမှာဇွန်လ17ရက်နေ့ COVID-19 ရောဂါပိုးကူးစက်ခံရသူနောက်ထပ်17ယောက်စစ်ဆေးတွေ့ရှိတာကြောင့်ရောဂါကူးစက်ခံရသူစစ်စစ်ပေါင်း260ရှိသွားပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက္ကသိုလ်နမူနာစစ်စစ်ပေါင်း1298ခုထဲကမြို့သား3ယောက်နဲ့မြို့သမီး10ယောက်တို့ရောဂါပိုးကူးစက်ထားတာကိုတွေ့ရှိခဲ့ရတာပါ။ဒီနေ့ရောဂါပိုးတွေ့ရှိသူတွေအားလုံးဟာပြပကနေပြန်လာတဲ့သူတွေဖြစ်ကြပြီးရောင်းတိုင်းဒေသကြီးက10ယောက်နဲ့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကတယောက်ဖြစ်ပါတယ်။ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကအသက်26နှစ်အရွယ်မျိုးသားကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာတဲ့သူဖြစ်ပြီးရန်ကုန်တိုင်းက10ယောက်ကတော့အိန္ဒိယနိုင်ငံကနေပြန်လာတဲ့သူတွေဖြစ်ပါတယ်။ရန်ကုန်တိုင်းက10ယောက်မှာပဲခူးတောင်မြို့နယ်က4ယောက်တောင်ပိုင်းနဲ့မင်္ဂလာတောင်ကျွန်းမြို့နယ်က3ယောက်စီဖြစ်ပြီးအသက်10နှစ်ကနေအသက်80အထိပါဝင်ပါတယ်။ပြီးခဲ့တဲ့ဇွန်လ10ရက်နဲ့17ရက်အတွင်းနောက်ထပ်စောင့်ကြည့်လူနာအသက်28ယောက်ရှိတယ်လို့လည်းပြောပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအတည်ပြုပြောကြားထားပါတယ်ခင်ဗျ။တောင်ကိုရီးယားနိုင်ငံဆိုးမျိုးနဲ့တဝိုင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအသစ်ပြန်တွေ့နေရပြီးတဲ့နောက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေက COVID-19 ဒုတိယလှိုင်းကူးစက်မှုကိုတားဆီးနိုင်ဖို့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလှုပ်ဆောင်သွားဖို့သတိပေးပြောဆိုလိုက်ပါတယ်။ကျန်းသာပရိနေကအတည်ပြုလူနာ45ယောက်ရှိကြောင်းတောင်ကိုရီးယားရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကအတည်ပြုပြောခဲ့တာပါ။ကူးစက်မှုကွန်းဆက်တွေကဆိုးပြရဲ့ပဝန်းကျင်ဒေသတစ်ပိုင်းမှာဖြစ်ပြီးအဲ့ဒီကူးစက်မှုကွန်းဆက်တွေကိုမဖြတ်တောက်နိုင်ဘူးဆိုရင်နောက်ထပ်ကူးစက်မှုကြီးတစ်ခုဖြစ်လာနိုင်တယ်လို့ဗိုလ်ဒုံးဒီကပြလို့တဲ့သတင်းစာရှင်းလင်းပွဲမှာ CDC ညွှန်ကြားမှုဂျုံအောင်ချောင်းကပြောပါရယ်နိုင်ငံတွင်းအသွားလာတွေဖြေလျှော့ပေးပြီးတဲ့နောက်ဒီလိုကူးစက်မှုအသစ်တွေပြန်တွေ့ရတာလို့လည်းသူကပြောပါရယ်အစိုးရတာဝန်ရှိသူတွေကတော့စီးပွားရေးထိခိုက်မှုကိုစိုးရိမ်နေတာကြောင့်ပိုပြီးတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ရင်းဆန်နေတာပါတပိချက်တွေကိုဖြေလျှော့လိုက်လို့လူတွေအသွားလာပုံများလာပြီးလူချင်းခွာတရားမတပတ်ချက်တွေကိုမလိုက်နာတာကြောင့်အခုတကြောပြန်ကူးစက်မှုကပိုပြီးမြန်ဆန်သလိုခြေရခတ်ဖို့လည်းပိုခက်လာတယ်လို့တောင်ကိုရီးယား CDC ကသတိပေးထားပါတယ်။ကျမရဲ့ဆိုင်ရာတာဝန်ရှိသူတွေကတော့လူတွေကိုနှာခေါင်းစီးတက်ကြဖို့ချမှတ်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့မေတ္တာရပ်ခံထားပါတယ်ခင်ဗျာ။COVID-19 ကာယောဂါကာလအတွင်း travel bubble ဆိုခေါ်တဲ့အပြန်အလှန်ခရီးသွားလာရေးဆိုင်ရာနှစ်နိုင်ငံသဘောတူညီချက်တွေကိုထိုင်းနိုင်ငံနဲ့အတူရယူဖို့တရုတ်ဂျပန်အပါအဝင်နိုင်ငံတော်တော်များများကစိတ်ဝင်စားနေကြတယ်လို့ထိုင်းနိုင်ငံကပြောပါတယ်။ဒီပါခရီးသွားတွေကိုတဖြည်းဖြည်းချင်းပုံမှန်အခြေအနေရောက်အောင်ပြန်လည်လက်ခံရေး COVID-19 ထိန်းချုပ်ရေးစီမံတွေကိုရှော့ပေါ့ပေးဖို့ထိုင်းနိုင်ငံကစီစဉ်နေချိန်မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။COVID-19 ကာယောဂါကာလခီးသွားလာမှုလွယ်ကူစေရေးအပြန်အလှန်သဘောတူညီကြမယ့်အချက်တွေကိုဇွန်လ26ရက်နေ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာထက်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့လက်ထောက်အရာရှိဗန်စရန်ဘနောက်ကသတင်းပရိနေကပြောပါရယ်။ရုပ်သံတန်ကြားကလုံးမဲ့ဒီအစည်းအဝေးကိုထိုင်းဝန်ကြီးချုပ်ပရယုချန်အိုချာတက်ရောက်မှာဖြစ်ပြီးထိုင်းနိုင်ငံနဲ့ travel bubble အစည်းအဝေးကိုဆန်းသက်ချဖို့တရုတ်ပြည်တွင်းကဒေသတချို့နဲ့ဂျပန်တောင်ကိုရီးယားဗီယက်နမ်နဲ့နယူးဇီလန်နိုင်ငံတွေကစိတ်ဝင်စားနေကြတယ်လို့လည်းသူကပြောပါရယ်။နိုင်ငံစီးပွားရေးရဲ့ငါးပုံတပုံလောက်ကခီးသွွားလုပ်ငန်းကိုအားထားနေရတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတို့ကြာဆင်းခဲ့တဲ့လူခရဲသတင်းပတ်တွေအတွင်းအသွာလာကန့်သက်ထားတာတွေကိုဖြေလျှော့ပေးခဲ့တယ်လို့ပြည်တွင်းခီးသွွားခွင့်ကိုပြန်ခွင့်ပြုခဲ့ပါတယ်။ COVID-19 ကိုထိန်းချုပ်နိုင်ပြီးနိုင်ငံရဲ့နေဆက်တွေကိုပြန်ဖွင့်တဲ့အခါမှာထိုင်းနိုင်ငံအနေနဲ့ Travel Bubbles အစီအစဉ်ကိုနိုင်ငံချင်းသဘောတူညီချက်တွေနဲ့စတင်သွားဖို့ဝန်ကြီးချုပ်ပရယုတ်ကအရင်ကပြောထားမှုပါတယ်။ဒီအစီအစဉ်ကိုကျင့်သုံးမဲ့တက်ဆိုင်ရာနိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိဖို့တော့လိုအပ်မှာဖြစ်ပါတယ်။ Travel Bubble အစီအစဉ်အရခီးသွွားတွေဟာနှစ်ပတ်ကြာ Quarantine ကျင်းလွတ်ခွင့်ရမှာဖြစ်ပါတယ်။ဒီနေ့ကဒီအနေနဲ့ရေးမိဆန္ဒပြပွဲ32နှစ်ပြည့်မြောက်အထိမ်းအမှတ်ပွဲကို Video Conferencing Application တစ်ခုဖြစ်တဲ့ Zoom ကိုအသုံးပြုပြီးကျင်းပခဲ့တဲ့လူခွင့်ရေးအဖွဲ့တစ်ဖွဲ့ရဲ့အကောင့်ကို Zoom Company ကခေတ္တပိတ်ပစ်ခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအဓိကအထောက်ပံ့ပေးတဲ့ Humanitarian China အဖွဲ့ကမေလ31ရက်နေ့က Zoom ကိုအသုံးပြုပြီး TNM ဆန္ဒပြပွဲအထိမ်းအမှတ်အစည်းအဝေးတစ်ခုကိုကျင်းပခဲ့တာပါ။ စီဝေးကျမပြီးတပတ်ကြာဇွန်လ9ရက်နေ့မှာအဲ့ဒီအဖွဲ့ရဲ့အကောင့်အပိတ်ခံရတာလည်းဖြစ်ပါတယ်။အဲ့ဒီဗီဒီယိုကွန်ဖရင့်စီစီဝေးကိုလူပေါင်း4000ကျော်အွန်လိုင်းကနေကြည့်ရှုခဲ့ပြီးလူပေါင်း240ကျော်ပါဝင်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံအခြေစား Humanitarian China အဖွဲ့ကအဖွဲ့ရဲ့အကောင့်အပိတ်ခံရလို့မခံမရနိုင်ဖြစ်ရကြောင်းနဲ့တရုတ်ကွန်မြူနစ်ပါတီကဖိအားပေးလို့ Zoom ကအဖွဲ့အကောင့်ကိုပိတ်တာဖြစ်နိုင်တယ်လို့လည်းပြောပါတယ်။ Zoom ကမကြခင်မှာပဲအကောင့်ကိုပြန်ဖွင့်ပေးခဲ့ပြီးတဲ့နောက် email ကတစ်စီတင်ကြားချက်ထုတ်ပြန်ခဲ့ပြီးအစည်းအဝေးကိုနိုင်ငံပေါင်းစုံမှကျင်းပတာဖြစ်လို့အဲ့ဒီနိုင်ငံတွေကအစည်းအဝေးတက်ရောက်သူတွေအနေနဲ့ဒေသဆိုင်ရာဥပဒေတွေကိုလိုက်နိုင်ရမှာဖြစ်ကြောင်းနဲ့အခုလိုကိစ္စမျိုးတွေမှာပုံမကောင်းမအောင်ဆောင်ရွက်ဖို့ကြံလန်သုံးသပ်သွားမယ်လို့ပြောပါတယ်ခင်ဗျာ Direct from Washington, the voice of America, VOA. တော့ကြနေပြတဲ့ပိုင်းနောက်ဆုံးရသတင်းကိုနားဆင်ပြီးမှာတော့တရင်တော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။မင်္ဂလာပါ။လူမဲမျိုးသား George Floyd ရဲလက်ထဲမှာတေဆုံးသွားရပြီးတဲ့နောက်ပိုင်း Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်လို့ကြွေးကြော်ပြီးတရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေကဘာအနှံ့ပေါ်ပေါက်ခဲ့ရပါတယ်။ American သမ္မတ Trump အစိုးရဟာဒီလှုပ်ရှားမှုအပေါ်ဘလို့တုံ့ပြန်နေတယ်လဲဆိုတာနဲ့ဒီလှုပ်ရှားမှုနောက်ဆက်တွဲအခြေအနေတွေကို VOE မြန်မာပိုင်းအက်ဒီတာဦးကျော်စံတာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါဗျ။မင်္ဂလာပါအင်ငယ်
။မင်္ဂလာပါကုညင်ညာ
။ Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုအပေါ်တုံ့ပြန်တဲ့အနေနဲ့ Trump အစိုးရနဲ့အထက်လွှတ်တော်လူများစု Republican အမတ်တွေကလည်းရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့တရားဥပဒေကြမ်းတွေရေးဆွဲနေကြပါဗျ။အဲ့ဒီဟာကဒီလှုပ်ရှားမှုအပေါ်ဘယ်လောက်ထိရောက်မှုရှိမလဲခင်ဗျာ
လွတ်တော်ကတော့ Republican Party ဝင်တွေကဥပဒေရေးဆွဲပြီးတော့ပြပြမယ်ပေါ့လေအဲ့ဟာအဲ့ရဲကိုထိမ့်သိမ်း Deborah ပါတယ်နောက်ပြီးတော့လူမျိုးရေးကွာဟမှုတွေကိုလည်းပဲဘယ်လိုဟန်တာမလဲဆိုတာလည်းပဲသူတို့စဉ်းစားရေးဆွဲကြမှာဖြစ်ပါတယ်နောက်တစ်ချိန်ထဲမှာပဲ Donald Trump ကသူ့ရဲ့ Executive Order ဥထုပ်ရေးအမိန့်အနာထုတ်ပြီးတော့လည်းသူကလုပ်မယ်လို့ပြောနေပါတယ်ဒီမိုကရက်တွေရဲ့အစိုးပြုချက်နဲ့ဘာကွဲလွဲလဲဆိုတော့ဒီမိုကရက်တွေကတော့ဆန္ဒပြတဲ့လူတွေကိုရက်တီအားပေးတယ်ပြီးတော့ရဲတွေကိုသူကဆုတ်ချတယ်ရဲတွေလူရက်ကိုဒေါ်နယ်ထရမ့်ကရဲတွေလူရက်ကိုသိပ်ပြီးတော့ဆုတ်ချမဝေးဖန်ပါဘူးဆန္ဒပြသမားတွေကလူလူတွေကသိပ်တော့ကျင်းနိုင်မှာမဟုတ်တော့လည်းပဲသူကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့လှုပ်ဆောင်တဲ့အပိုင်းကတော့ထိရောက်ဒင်းလောက်ထိရောက်မဲ့ထင်ပါတယ်တာဝန်ရှိတဲ့အစိုးရတယောက်အနေနဲ့လည်းပဲလက်ရှိအနာရအစိုးရအနေနဲ့လည်းပဲရဲတွေလူရက်ကိုသူကပြန်ပြီးဝေဖန်ရမယ်ဆိုတော့ကိုပေါင်ကိုလန်ထောင်တို့များပြန်ဖြစ်မယ်ဆိုတာစဉ်းစားလေလာတော့မပြောတော့ဘူးကွန်ကြီ
းဟုတ်ကဲ့ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စီယုံရေးပွဲတွေကိုအိုကလာဟိုမားပြည်နယ်တူဆာမြို့မှာဇွန်လ19ရက်နေ့ပြန်ဆလုပ်မယ်လို့ကြေညာထားပါတယ်သမ္မတထရန့်ကဘာကြောင့်အဲ့ဒီမြို့နဲ့အဲ့ဒီအချိန်ကိုရွေးခဲ့ရတာလဲခင်ဗ
ျဒါသိပြီးတော့ချင်းချင်းချင်းချင်းစဉ်းစားပြီးမှရွေးချယ်တယ်လို့ထင်ပါတယ်အဲ့ဒီမြို့ကိုရွေးတာကတော့အဲ့ဒီအိုကလာဟိုမားပြည်နယ်မအဲတူဆန်ညမှာလုံးဝနှစ်ခုဆယ်လောက်ကအဲလူမဲတွေကိုလူဖြူတွေရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်လူမဲ300လောက်စီးတဲ့သူတို့ရဲ့စီးပွားရေးတွေအကုန်လုံးပြက်ပြက်ပြုံးခဲ့ရတယ်အဲအထိမ်းမှန်းလေးလည်းဖြစ်နေပါတယ်နောက်ပြီးတော့ဒီဂျွန်လ19ရက်နေ့ဂျွန် 19 ကိုလို့ဂျွန် 10 လို့လည်းခေါ်ကြပါတယ်ဒီဟာဟာအမေရိကန်ပြည်ထောင်စုမှာဂျွန်စနစ်စွန့်ငန်းတိုင်းတဲ့နေ့လို့ဆိုပြီးတော့သူတို့ဒါအခမ်းအနားကျင်းပတက်ဆက်ပြည်နယ်လို့ပါအောင်ဆိုအခမ်းအနားကျင်းပတဲ့နေ့ဖြစ်ပါတယ်ဒီကရရွေးကောက်ပွဲတုန်းကဒေါ်နယ်ထရမ့်ဟာအပြတ်အသတ်နိုင်ရတဲ့နေရာဖြစ်ပါတယ်။အဲဒါဒီညာသူတဲ့အချိန်ကောင်းလေးဖြစ်တဲ့နေရာကောင်းလေးဖြစ်တဲ့ဆိုတော့ကွတီရွေးချယ်တယ်လို့ထင်ရပါတယ်။ဆိုတော့ဒီအချိန်မှာလူစုလူဝေးလုံးပြင်းသလားဆိုရင်မျိုးလူခုလေးပေါ်လာပါလိမ့်မယ်။အဲဒါသူကဘာကိုထောက်ပြဖို့သူကသတင်းတွေထွက်နေလဲဆိုတော့လူစုတွေဆန္ဒပြပြီးတော့နံပါတ်ထွက်နေကြဒါကြတော့ဘောဆိုတာနဲ့သူကပြန်ပြောလို့မျိုးထင်ပါတယ်
။အခုနောက်ဆုံးအနေနဲ့အမေရိကန်ပြည်တွင်းစစ်မှာတောင်ပိုင်းပြည်နယ်တွေကိုဥဆောင်ခဲ့တဲ့ဗိုလ်ချုပ်တွေရဲ့ရုပ်ထုတွေနောက်အမေရိကတိုက်ကိုတွေ့ရှိခဲ့တဲ့ခရစ်စတိုဖာကိုလံဘက်ရဲ့ရုပ်ထုတွေကိုဖျက်ဆီးတာဖယ်ရှားတာစတဲ့အခြေအနေတွေဖြစ်နေပါတယ်။အဲ့ဒီအပေါ်မှာတော့သုံးသပ်ပေးပါအောင်အင်ကယ်
။ဟုတ်ကဲ့အဲ့ဒီဟာဟုတ်ကဲ့အဲ့လိုဖယ်ရှားလှုပ်ရှားတာဟာဒါလူလူဆန္ဒပြတဲ့လူတွေလူလူကြမှာလုပ်နေတယ်မကဘူး။အဲ့ဒီအောက်လွတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင်နင်စီပလိုစီကိုရင်ကလည်းပဲအဲ့ဒီကက်ပီတယ်အဆောက်အဦမှာကွန်ဂရက်အဆောက်အဦမှာထားရှိတဲ့ခမာထဲမှာထားရှိတဲ့ရုပ်တရားရှင်ဟောက်ကိုသူကဖယ်ရှားဖို့အပြင်းထန်လောဆော်နေပါတယ်တကယ်တော့အဲ့ဒီ Capitol Hill ထဲမှာထားတဲ့ရုပ်ထုတွေဟာဆိုရင်ပြည်내တစ်ခုကနှစ်ရုပ်စီပြေးပို့ပြီးတော့ထားခဲ့ရတဲ့ကိစ္စဖြစ်ပါတယ်ဒါဥပဒေနဲ့သူတို့လောက်ရမှာအဓိကကတော့ဒီရုပ်ထုတွေဟာကျွန်းစနစ်ကိုအားပေးတဲ့ပြည်내ဖြစ်တဲ့ပြည်ထောင်စုကခွဲထွက်ဖို့လုပ်ခဲ့တဲ့ပြည်내ဖြစ်တဲ့နောက်ပြီးတော့စောစောကရုပ်ထုတွေကလည်းပဲဒီကိစ္စနဲ့ပတ်သက်နေဘယ်လိုပဲဖြစ်စေဒီဟာကသမိုင်းနဲ့ပတ်သက်တဲ့သမိုင်းရဲ့အထောက်အထားတွေသာဖြစ်ပါတယ်ဒီခါလေကတော့ ဒါရီဟာမုန်တိမှုကိုအခြေပြုကလား heritage လား hate လားဆိုတာသိစနာရပါဆိုတော့အခုဆန္ဒပြသမားတွေကတော့သူတို့က hate ကိုဥစားပြီးတိုက်နေကြတာဆိုတော့သူတို့က mob တွေလူဆန္ဒနဲ့သူတို့လုပ်ကြတာမှန်ပါတယ်ဒါပေမဲ့နိုင်ငံရေးသမားတွေက Nancy Pelosi လိုပုဂ္ဂိုလ်တွေကဒီဟာကိုဖယ်ရှားဖို့တိုက်တွန်းလာတာကတော့အရင်တော့ကမလုပ်နေကြလေအဲ့တော့အဲ့တော့အစကတည်းကရှိလာခဲ့တဲ့ဟာကိုဆိုတော့ဒါဟာလူလူထောက်ခံမှုနဲ့လူလူရဲ့လေသာနဲ့တကြောတဲ့ဖြစ်အောင်ခါတော်မီနိုင်ငံရေးလုပ်တယ်လို့ဆိုရင်မှားမယ်မဟုတ်ဘူးထင်ပါတယ်ဘုညာ
ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကြားပါရခင်ဗျာ
African American Lumiere ရဲတွေလက်ထဲပကြတိကင်ကတည်ဆုံရမှုတွေကရဲတွေရဲ့လုပ်ငန်းဆောင်တာပေါ်ဆွေးနွေးစရာတွေဖြစ်လာသလိုရဲတွေအတွက်ရပ်ပုံငွေကြေးကိုဖြတ်တောက်ဖို့ Defund the Police ဆိုပြီးတောက်ဆမှုတွေရှိလာတဲ့အကြောင်း Jesse Sama Only တရင်ပေးဖို့ထားတာကိုပြောပြပါမယ် George Floyd နဲ့တခြားလူမဲအမျိုးသားတွေရဲတွေလက်ထဲတည်ဆုံခဲ့ရတာပေါ်ဒေါသထွက်ပြီး American တောင်းဝါဆန္ဒပြနေကြတာသုံးပတ်ကြာမြင့်လာချိန်မှာပဲလက်ရှိရဲလုပ်ငန်းဆောင်တာတွေကိုဖျက်သိမ်းဖို့တောက်ဆွချက်တွေကလည်းအရှိန်မြင့်တက်လာပါတယ်ဆန္ဒပြအမျိုးသမီး Brenda က
The police receives billions and billions of dollars.
Jerry ga lu dae su atai wai nue po yes set chan chuk daw ri lo pho billion ne chi bi ngwe ri ya da lo phit ni de. Athu thapin lu mae ri a paw ma ba. Da ga lowa ma de ya da lo phit ni da le pa de. Lu myo yi khwa ja da lo pyo ye a man song be lo pyo ba de. Ta chain ne ma be Jerry re twe yan mo ngwe go phyat taw phit de so ra ba go su lo da le so de me go ri ga le thwat paw la ga ba de. A bi dan ne ma ro yan mo ngwe go yut thain de lo a dei be ya ba de.ဒါပေမဲ့ဒါဟာရဲဌာနတွေကိုဖျက်သိမ်းပစ်တာမဟုတ်ဘဲစစ်ပုံသွင်းခံထားရတဲ့ရဲတွေကိုပေးတဲ့ငွေကြေးတွေကိုတခြားနေရာတွေမှာလွှဲပြောင်းအသုံးချဖို့လို့ပြောပါတ
ယ်The resources that we put into
the country are in need of a lot of attention from the authorities who are going to be there. The people who are in need of help and the people who are in need of help are not going to be able to do that. The authorities are saying that they are not going to be able to do that.
We can weed out the bad.
ဆိုးနေကြတွေကိုစစ်ထုတ်လိုက်ပြီးကောင်းတာလေးတွေခြံထားဖို့ကျွန်မကလိုလားပါတယ်။ရဲခေါ်မှုလို့ရင်ကျွန်မခေါ်လို့ရကြပါတယ်။လို့ Maryland ပြည်တွေက Beverly Hills ကပြောပါတယ်။လှုပ်ရှားမှုကတော့အရှိန်တက်နေစေပါ။ Los Angeles နဲ့ New York မြို့တွေကတာဝန်ရှိသူတွေကရဲတွေအတွက် budget ဖြတ်တောက်ပြင်မယ်လို့ကတိပေးထားပြီး George Floyd တည်ဆုံးခဲ့တဲ့ Minneapolis မြို့ကောင်စီက Lisa Banner ကတော့ရဲဌာနကိုဖြတ်သိမ်းပြင်မယ်လို့ပြောနေပါတယ်။ကျမတို့မျိုးတွေရဲဌာနအကြမ်းကအစိတ်တောက်ဖြစ်နေတဲ့ဆက်ဆံရေးကိုအဆုံးသတ်ဖြစ်ဖို့တန်တိတ်ထန်ချထားပါတယ်။ရဲလုပ်ငန်းဆောင်တာတွေကိုရက်ဆိုင်ပစ်ပါမယ်။ဒါမျိုးကမလုပ်ဖူးတာတော့မဟုတ်ပါဘူး။အမေရိကန်ကမျိုးတွေတဲ့လူအသေးအဖောက်အများဆုံးရှိခဲ့တဲ့ဆိုတဲ့ New Jersey ပြည်ကကမ်ပတန်မြို့မှာ2013ခုနှစ်ကရဲဌာနကိုဖျက်သိမ်းပြီးအစ်စ်ဖွဲ့စည်းခဲ့ပြီးနောက်ပိုင်းမှာအကြမ်းဖက်ရာဇဝတ်မှုတွေတိတိတသားကျဆင်းသွားခဲ့ပါတယ်။ဒီလိုကြီးမားတဲ့ပြည်ပပြောင်းလဲရေးကိုရဲရဲရဲရဲလှုပ်ဖို့တာလိုတယ်လို့ Professor Justin Hansford ကပြောပါတယ်
The thing was segregation. Some people thought
လူမျိုးလူမဲတိကျခွဲတဲ့စနစ်ရှိနေတော့ကလည်းအတူတူပါပဲ။ငါတို့ဒီလိုပဲနေခွင့်ကြတာဒီလိုခွဲပြနေတာပုံမကောင်းဘူးလားဆိုပြီးပြောခဲ့ကြပါတယ်။နောက်တော့လူမျိုးလူမဲတိကျခွဲနေတာပျောက်သွားတယ်။ရဲလုံကဆောင်းတာမှလည်းအတူတူပါပဲ။ပုံကောင်းတဲ့စနစ်နဲ့အစားထိုးနိုင်ဖို့ဖြစ်လာခဲ့ပါပြီ။ဒါပေမဲ့ရဲတပ်ဖွဲ့ပြည်ပပြောင်းလဲရေးတပြေးညီလှုပ်ဆောင်ရမယ်ဆိုတဲ့အတွေ့ကမကောင်းဘူးလို့ Detroit ရဲဌာနအကြီးအကဲကပြောပါတယ်
။ If leadership has failed, management has failed.
ကောင်းဆောင်နိုင်ဘူးမစီမံမခန့်ခွဲနိုင်ဘူးဆိုရင်ရဲဌာနကဒေသခံတွေကိုအလုံးကျွေးမပြုနိုင်ဘူးပေါ့ဒါဆိုပြောင်းလဲသင့်ပါတယ်ဒါပေမဲ့ဖြတ်သိမ်းပြစ်မယ်ဆိုတာကတော့ရဲဌာနအားလုံးကတပုံစံနဲ့ဖန်တီးထားတာမဟုတ်တော့တပစ္စည်းရှိတဲ့တိမ်ကြုံမြိုက်ဖို့လိုပါတယ်လို့ပြောပါတယ်အမေရိကန်ဥပဒေပြအမတ်တွေကတော့ရဲတပ်ဖွဲ့ပြည်ပြပြောင်းလဲတောင်းဆိုမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတာကြောင့်သဘောထားနှစ်ပိုင်းကွဲနေပြီးဖြစ်တဲ့နိုင်ငံရေးတဲ့ဒီကိစ္စကလည်းညှိကုံစရာဖြစ်လာဖို့ရှိနေပါတယ်ခင်ကျွန်တော်ရဲမတော်ပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ကိုဗစ် -19 ရောဂါကြောင့်ကမ္ဘာစီးပွားရေးဆူဆူဝါးဝါးအခြေအနေကြုံရလိမ့်မယ်လို့ပညာရှင်တွေသတိပေးနေချိန်မှာမြန်မာပြည်မှာရောဘလောက်အထိထိခိုက်မှုတွေရှိလာမလဲ။ကမ္ဘာပံအာရှဖောင်ဒေးရှင်းနဲ့ ILO ရဲ့စစ်တမ်းပေါ်အခြေခံပြီးပညာရှင်တချို့ရဲ့သုံးသပ်ချက်ကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။နိုင်ငံရေးပြည်ပင်ပြောင်းလဲမှုတွေရှိလာပြီးတဖြည်းဖြည်းကောင်းမွန်လာတဲ့မြန်မာစီးပွားရေးကကိုဗစ် -19 ရောဂါကြောင့်နောက်လှည့်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။အန်ဒီအစိုးရတက်လာပြီးပထမနှစ်တက်တမ်းမှာမြမစီးပွားရေး 5.9 ရှိပြီးဒုတိယနှစ်မှာ 6.4 အထိတက်ခဲ့ပါတယ်။မရေရာမှုရရှိနေပေမဲ့လည်းမြမစီးပွားရေးကနှစ်နှစ်အတွင်းမှာ900ခန့်ကျော်ကျော်သွားလိမ့်မယ်လို့ကမ္ဘာ့ပံရဲ့စာမျက်နှာ80ကျော် 2018 အစဉ်ခန်းစာကထပ်မံခဲ့ရပါ။ဒါပေမဲ့လည်း COVID-19 လို့ရုပ်တရက်ဖြစ်လာတဲ့ကမ္ဘာကရောဂါကြောင့်ဖိလစ်ပိုင်၊လာအို၊ဗီယက်နမ်နဲ့မြန်မာတို့လိုစီးပွားရေးအားကောင်းလာနိုင်တယ်လို့ခန့်မှန်းထားတဲ့အာရှနိုင်ငံတွေပါရှုပ်ထွေးရဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။တနနိုင်ငံချင်းစီရဲ့မူဝါဒပြဿနာကင်တွယ်ရဲ့အပေါ်မူတည်ပြီးအချိန်ပြောင်းယူရဲ့ကာလမှာကွာခြားသွားနိုင်ပါတယ်။ပြည်တွင်းမှာစီးပွားရေးရန်ရာလည်ပတ်မှုရပ်ဆိုင်းသွားတာအခုချိန်ထိပြန်မလည်ပတ်နိုင်သေးသလိုCOVID-19 ရောဂါဖြစ်သူဆက်ရှိနေရာအစိုးရရဲ့မဟာဗျူဟာရေးဆွဲတဲ့အပိုင်းနှေးကွေးနေရာတွေကအင်းကြီးချင်းနိုင်ငံတွေထက်စီးပွားရေးနလန်ထားဖို့နောက်ကျနိုင်ကြောင်းဒေါက်တာဇော်ဦးကခန့်မှန်းပါတယ
်။ဗီယက်နမ်တို့လာအိုတို့ကမ္ဘောဒီးယားတို့ကဟိုတလားလောက်တော့ရှိပါဘူး။ကျွန်တော်မြေကတလားလို့တို့ပြန်ပြီးစီးပွားရေးကိုတက်ပတ်နိုင်တယ်။ဒါသူတို့ရဲ့ပုဂ္ဂိုလ်လုပ်ငန်းတွေကိုပြန်ပြီးတော့ပြောင်းနိုင်ပြီးတော့သူတို့ရဲ့လက်တော့မှုကကျွန်တော်တို့ကပို့ပြီး ငယ်နေတဲ့ကြောင့်လည်းတခြားဈေးကွက်ဝင်ရှိနေတဲ့ကျသွားတာ။အဲ့တော့အဲ့ဒီရှိတော့အဖြစ်ရှိတယ်။ဟုတ်ကဲ့ဟုတ်ကဲ့အားနည်းလာပေးရတယ်ဒီဆုံးပြန်ကိုဒီနေ့ပြီးပါပြီကျွန်တော်တို့ရဲ့ဆက်ဆောင်ရအခုချိန်ဒီကက်မလာလာရေးဒီကျွန်တော်တို့ရဲ့မဟာဗျူဟာကြီးကိုချဖတ်မှုပါအားနည်းနေသေးတာကိုပေးရဒီချက်တွေအားလုံးရှိတယ်လို့ဆိုတော့ဒီဇာတာကကျွန်တော်တို့ရဲ့စီးပွားရေးပြည်နယ်နယ်ထူနိုင်တဲ့အခြေအနေဟာကျွန်တော်တို့ဒီနေ့ပြည်နယ်နယ်ဒီဆက်ဆံတော့အားကြီးတော့ကြာနေတယ်လို့ပြောလို့ရပါတယ်
ဥရောပကိုတင်သွင်းခွင့်မရှိသေးတဲ့မြမ CMB အထက်ချုပ်လုပ်ငန်းတွေကလည်းလုံသားအများအပြားရှော့ချလိုက်ရပါတယ်။ Asia Foundation စစ်တမ်းမှာတော့လုံသားအင်အားရဲ့16ရာခိုင်နှုန်းကိုအလုပ်ကထုတ်ပယ်ခဲ့တယ်လို့ဆိုပါတယ်။ပြည်တွင်းမှာကွန်ထရက်လုပ်ငန်းတွေပုံမှန်အချိန်ကြီးပြန်မရောက်သေးတယ်လို့နေစာကွန်တော်ကြီးကလည်းအားထားလို့မရနိုင်တဲ့အခြေအနေပါ။တရုတ်ယူနန်ဘက်က COVID-19 ထိန်းချုပ်ထားနိုင်လို့မြန်မာနဲ့နေစာကွန်တော်ကြီးကိုသူတို့ဘက်ကတင်းတင်းကြပ်ကြပ်ကန့်တက်လာပါတယ်။အိန္ဒိယဘက်မှာတော့ယောဂကုသတဲ့နှုံတက်လာလို့သူတို့ကလည်းနေဆက်ကုံတို့ရေကိုဖွင့်ပေးဖို့စံနာမရှိသေးပါဘူး
။ဟိုသူတို့ရဲ့ကျမကြီးခြေချောင်းမလို့ကိုပြီးကင်းချက်တဲ့အားတွေကိုသူတို့စောင်းရတဲ့သဘောရှိတယ်။အဲ့ခါကျရင်လည်းကျွန်တော်တို့ကပို့ပြီးတော့အခက်အခဲဖြစ်လာနိုင်ကြရှိပါတယ်။အဲ့တော့ကျွန်တော်ဘက်ကစေတနာသူတို့ဘက်ကစေတနာစသဖြင့်ပေါ့နော်။ပို့ပြီးတော့တစ်ဖက်ညှပ်ပြီးတော့ကိုခါမဲ့နေထားရှိပါတယ
်။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးပြောသွားတာပါ။မြမစီးပွားရေးလုပ်ငန်းထောက်ဝက်လောက်ကလုပ်ငန်းဆုံးရှုံးရမယ့်အနေရကြီးကြီးမားမားရှိနေပါတယ်။ COVID-19 ကရောဂါကာလအတွင်းလုပ်ငန်းအများစုကအမြန်22ရာခိုင်နှုန်းပဲရှိခဲ့ပြီး2019နိုဝင်ဘာကနေ2020ဖေဖော်ဝါရီလစက်တမ်ဘာတော့အမြန်52ရာခိုင်နှုန်းရှိခဲ့တယ်လို့မြမစီးပွားရေးဝန်ကြီးညွှန်ကိန်းအနှစ်ချုပ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအတွက်လည်းအသေးစားနဲ့အလက်စားလုပ်ငန်းတွေပြိုလဲမသွားအောင်အစိုးရကကော်မတီဖွဲ့ပြီးကျပ်ငွေဘီလီယံ100ရာကိုထုတ်ချေးနေပါတယ်။တကယ်လိုအပ်တဲ့လုပ်ငန်းတွေကိုချင်းငွေမရောက်တဲ့အပေါ်မှာလဲအစိုးရကဝေဖန်ခံနေရပါတယ်။တကယ်တမ်းတော့အစိုးရဘက်ကရောချင်းငွေယူမဲ့လုပ်ငန်းတွေကပါလုပ်ငန်းလည်ပတ်ပုံနဲ့ငွေချေးအချက်လက်တွေဒါတွေကိုတိတိကျကျသိဖို့လိုအပ်တယ်လို့အသေးစားစီးပွားရေးလုပ်ငန်းအကြံပေးတူဖြစ်တဲ့ကိုမာသင်ကပြောပါတယ်။
အဲ့ဒီလိုနဲ့လက်ရှိမြန်မာနိုင်ငံမှာဘယ်လောက်ရှိတာလဲဆိုတဲ့ဒီတာလေးလို့ရဲ့လုံးနှစ်ဖက်ပေါ့ဗျာဟိုလက်ရှိမှာဘယ်လုပ်ငန်းကိုပေးမလဲလို့စဉ်းစားတဲ့နေရာမှာလဲအဲ့မှာဒေတာဆိုတာအဓိကကျလာတယ်ဗျာဟိုအလုပ်ငန်းတိုင်းကိုကျွန်တော်တို့ပေးလို့မရအောင်လုပ်ငန်းတိုင်းပေးမယ်ဆိုရင်တော့မှကျွန်တော်တို့ကလုပ်ငန်းတိုင်းကိုလို့ရှိရင်လုပ်ငန်းဘယ်လောက်ဘယ်နှခုရှိတာလဲဆိုတော့ကျွန်တော်သိရလားဆိုတော့စဉ်းစားဖို့လိုလာတယ
်တနိုင်ငံလုံးမှာရှိရဲ့စီးပွားရေးလုပ်ငန်းတွေစက်တင်ဘာလအထိလက်ပတ်နိုင်ဖို့ကျပ်ငွေဘီလီယံ900ကနေ2100အမေရိကန်ဒေါ်လာနဲ့ဆိုရင်1.5ဘီလီယံလောက်ထိလိုအပ်နိုင်တယ်လို့ Asia Foundation ကခန့်မှန်းထားပါတယ်။ကမ္ဘာနိုင်ငံကြီးယူရဲ့ဗဟုပန်အတူနှုံတိရာခိုင်နှုန်းလောက်ထိရှော့ချလိုက်တဲ့အချိန်လုပ်ငန်းကြီးတွေတတ်တရာရအောင်မြန်မာနိုင်ငံဗဟုပန်ကလည်းအတူနှုံ900ခိုင်နှုန်းလောက်ထိချခဲ့ပါတယ်။ဗဟုပန်ရဲ့ဥပဒေအရတော့ဒီထက်ပိုပြီးချလို့မရပါဘူး။ဒါကြောင့်ဘန်ချင်းငွေယူရဲ့အပိုင်းလဲမူဝါဒတွေအပြောင်းလဲလုပ်ဖို့အစိုးရကိုပြောနေရလဲရှိပါတယ်။ကမ္ဘာလုံသားဆုံးရှုံးနိုင်တဲ့ပမာဏက 4.5 ရာခိုင်နှုန်းကနေ 10.5 အထိဆိုးရွားလာနိုင်တယ်လို့ကမ္ဘာ့ဘဏ်နဲ့ ILO ကခန့်မှန်းထားပါတယ်။ဒါကအချိန်ပြည့်အလုပ်ပေါင်းတန်300ကျော်နဲ့ညီပါတယ်။ပြည်တွင်းမှာတော့တရားဝင်လုပ်ငန်းတွေကနေလုံသား2000ကျော်လောက်အလုပ်လက်မဲ့ဖြစ်သွားပါတယ်။ စရင်ကောက်လို့မရရဲ့ကြပန်းတဲ့လက်လုံလက်စားစင်းတွေကဒီထက်ပိုများနိုင်ပါတယ်။ကျွန်တော်စောထက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။
လာမယ့်ပြည်တော်စုငင်းချမ်းရင်ကြီးလာကန်27ရာစုပင်လုံးသရုတ်တာအကျဉ်စီဝေးကိုဩဂုတ်လအတွင်းမှာကျင်းပဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြင်ဆင်နေပြီးကိုဗစ် -19 ကာယရောဂါကြောင့်ညီလာကန်ကိုကျင်းချုံကျင်းပသွားမယ့်အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။လာမယ့်ပြည်တော်စုငင်းချမ်းရင်ညီလာကန်27ရာစုပင်လုံးသရုတ်တာအကျဉ်စီဝေးကျင်းပမယ့်အခြေအနေနဲ့ပတ်သက်ပြီးဒီလ17ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO ရဲ့ကိုစား NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းညှိနှိုင်းရေးအဖွဲ့ညှိနှိုင်းရေးမှုရဲဘော်မျိုးဝင်းကအခုလိုပြောဆိုခဲ့တာပါ
အစိုးရဖယ်ဆုပ်ပြီးဌာနကတော့ဒီဂျွန်လိုက်လတွင်မှာကျင်းပခြင်းနဲ့ဆိုအစိုးရဖယ်ဆုပ်ပြီးဌာနလည်းကျွန်တော်အဲ့အစိုးရဖယ်ဆုပ်ပြီးချက်ပေါ်မှာချိန်ကပြီးတော့မှ EU ဖယ်ကကျွန်တော်ပြန်လဲဆုပ်ပြီးဘူးတော့ကျွန်တော်ပြင်ဆင်ဌာနကတော့ဒီဩဂတ်စ်လတွင်ပေါ့
ဩဂုတ်လအတွင်းကျင်းပဖို့ကို EAO အဖွဲ့ကိုယ်စားလှယ်တွေကဒီလ10ရက်နေ့မှာကျင်းပတဲ့ online အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်သရုတ်ထအကျဉ်း27ရာစုပင်လုံးအစည်းအဝေးမှာပြည်တော်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားဖို့အတွက်ညှိနှိုင်းနေကြောင်းရဲဘော်မျိုးဝင်းကဆက်ပြောပါတယ
်ပြည်တော်စုသဘောတူစာချုပ်အစည်းအပိုင်း3မှာအပိုင်း3ပိုင်းနဲ့ချုပ်ဆိုသွားဖို့အတွက်ကိုကျွန်တော်တို့ GICR မှာကျွန်တော်သဘောတူထားတယ်အပိုင်း1ကတော့ EC account တဘုံမူဆိုင်ရာမူပေါ်သဘောတူချက်အပိုင်း2ကတော့2020အလွန်မှာညှိချိုင်းလုပ်ငန်းစဉ်ဆက်လက်ကောင်းတဲ့ဖော်ပြနေတဲ့အစလိုက်လုပ်ငန်းစဉ်နဲ့ဆက်လက်ကောင်းတဲ့ဖော်မှုဆိုတဲ့အပိုင်း2ကိုကျွန်တော်တို့ချုပ်ဆိုးနိုင်ဖို့အတွက်ကျွန်တော်ဆွေးနွေးနေတယ်ဒီအပိုင်း3ကြတော့အခြေခံမှုသဘောတူညီချက်ပေါ့အနာဂတ်ဒီမိုကရက်တစ်ဖက်ဒပီတောင်စုကိုဘလို့အခြေခံမှုနဲ့ပုံဖော်သွားမလဲဆိုတဲ့လမ်းညွှန်မှုလောက်ကိုချမှတ်နိုင်ဖို့အတွက်ဒီအပိုင်း3ပိုင်းနဲ့ဒီကျွန်တော်ချုပ်ဆိုးသွားနိုင်ဖို့အတွက်ကိုအလို့ဖွဲ့နေညီနေဆွေးနွေးနေတာဖြစ်ပါတယ်
ပြည်ထောင်စုသဘောတူစာချုပ်အပိုင်း3မှာပါဝင်မဲ့အချက်3ချက်ကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့ GICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ COVID-19 ကာယရောဂါဖြစ်ပွားနေခြင်းဖြစ်တာကြောင့်27ရာစုပင်လုံးအစည်းအဝေးမတိုင်ခင်ကျင်းပတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှာမဟုတ်တယ်လို့ကိုယ်စားလှယ်ဥယျာဉ်ကိုလည်းရှော့ချသွားဖို့အစိုးရနဲ့ EAO အဖွဲ့တွေညှိနှိုင်းနေကြောင်းပြောဆိုပါတယ
်မြို့သားဆင်နိုင်ငံရေးဆွေးနွေးပွဲတွေဒီ Public Consultation တွေ UPDGC ရဲ့ Thematic Issue Like Committee ဆွေးနွေးပွဲတွေကျွန်တော်ကျင်းပနိုင်မှာမဟုတ်တော့ဘူးအဲ့ဒါတွေပြန်လည်ပြီးတော့မှကျွန်တော်ပုံစံအပြောင်းကျင်းပဖို့တော့တစ်ဖက်ညီနေထားတာရှိတယ်။တကယ်တည်းမှာပဲအလောတဘောနှစ်ဖက်ညီနေထားတာတော့ညီနာခံရဲ့ကိုယ်စီလက်ချိုးစား။ညီနာကိုယ်စီလက်ချိုးစားဖို့လည်းပဲကျွန်တော်ရှော့ချဖို့တော့ပြန်ညီနေထားတာဆိုလိုတာကတော့ကျွန်တော်ကြည့်ပါချင်းတဲ့ညီနာကလာကြော်လိုက်အော်ဂန်စနာမှာဒီယောဂချင်းတွေဘယ်လောက်တက်တာတွေရှိတယ်ဆိုကျွန်တော်မသိဘူး။ယောဂချင်းတွေကြောင့်လည်းပဲညီနာခံမကြည့်ပါဘူးဆိုတဲ့ဟာမျိုးလည်းမဖြစ်ရဘူး။ညီနာခံလည်းကြည့်ပါနိုင်ရမယ်။ယောဂလည်းကျွန်တော်ထိသိနိုင်ရမယ်။ဆိုလိုတာတော့ခုလတ်တော့စီဝီကြည့်ပါသလိုပေါ့
အရင်ကပြည်အောင်စုငင်းချဲရင်ညီလာခံမှာအစိုးရလွှတ်တော်ကကိုယ်စားလှယ်တမ်ရောကိုယ်စားလှယ် EAO အဖွဲ့ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်150ဦးစီနဲ့ပါဝင်သင့်ပါဝင်ထိုက်သူနဲ့တိုင်းရင်းသားကိုယ်စားလှယ်50ဦးစီပါဝင်ရာကလာမယ့်ညီလာခံမှာတော့၃ပုံ၃ပုံအထိရှော့ချသွားဖို့ပြင်ဆင်ထားတာဖြစ်ပါတယ်လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြင်ဆင်ထားတဲ့အချက်တွေကိုတော့ဇွန်လ23ရက်နေ့ကနေ25ရက်နေ့အထိအစိုးရကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းဆွေးနွေးသွားဖို့ရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တရုတ်အီရန်နိုင်ဂျီးရီးယားနဲ့တခြားနိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေရတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနိုင်ငံညာရေးဝန်ကြီးမိုက်ပေါ်ပီယိုကဗုဒ္ဓဟူးနေ့ကသတိပေးလိုက်တဲ့အကြောင်းတန်တမန်ရေးရာသတင်းတော်စင်နီစိန်သတင်းပေးပို့ထားပါတယ်ရှင်အမေရိကန်နိုင်ငံညာရေးဌာနက2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုဇွန်လ10ရက်ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တာမှတရုတ်အပါအဝင်နိုင်ငံတချို့ကိုဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရာဆဲနိုင်ငံစီးရင်မှာဆက်ပြီးဖော်ပြထားပါတယ်။အခုလိုနိုင်ငံညာရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပေါ်ပီယိုက
The Chinese Communist Party is now ordering religious organizations to obey CCP leadership.
ကိုယ်တိုင်ကော်မြူနတီပါတီ CCP ကဘာသာရေးအသင်းဖွဲ့တွေကိုသူတို့ဥဆောင်မှုတွေကိုလိုက်နာရမယ်လို့အမိန့်ထုတ်ထားပြီးသူတို့ရဲ့ community ဝါဒတွေကိုတင်မိုးနဲ့လိုက်နာကျင့်သုံးခိုင်းနေပါတယ်။ချင်းကျန်းဒေသမှာလည်းဝီဂါမွတ်စလင်တွေကိုအများကြီးဆက်ပြီးထိန်းသိမ်းထားတာပါ။ဒီလိုပဲတိဘက်ဗုဒ္ဓဘာသာ Falun Gong နဲ့ခရီးယံဘာသာဝင်တွေအပေါ်မှာလည်းဖိနှိပ်မှုတွေရှိနေတယ်လို့ပြောပါရယ်ဝီဂါမွတ်စလင်အများပြထိမ့်သိမ့်ထားတဲ့အပေါ်ဝေဖန်မှုတွေကိုလည်းတိယုတ်ကပြည်ရင်းရေးကိုဝင်မဆွက်ဖို့အကြောင်းပြချက်နဲ့လက်မခံညှင်းဆန်ပြီးအဲ့ဒီရှင်ကျန်းဒေသထိမ့်သိမ့်ရေးစခန်းတွေကိုအသက်မွေးဝမ်းကြောင်းတင်တဲ့တွေဖွင့်လှစ်ပေးဖို့အသုံးချနေတာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါရယ် အမေရိကန်နိုင်ငံတဝမ်းမှာလူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေအပေါ်မှာဆန္ဒပြပွဲတွေကိုတကဘာလုံးကအာရုံစိုက်နေတဲ့အချိန်မှာပဲ2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုအမေရိကန်နိုင်ငံကြားရေးဌာနကထုတ်ပြန်လိုက်တာပါ American အနေနဲ့အခုလိုအခြေအနေမျိုးမှာတခြားနိုင်ငံကိုဝေဖန်လိုက်တဲ့အပေါ်မှာမေးမြန်းတာမှာတော့ဝန်ကြီးပေါမ်ပီယိုက American မှာတွေ့ကြုံနေရတဲ့အခြေအနေကတရုတ်နဲ့မတူဘူးလို့ပြောပါတယ်
Something is as tragic and as awful as what happened to George Floyd takes place that the government responds
လူမဲမျိုးသား George Floyd တိဆုံးခဲ့ရတာကခြေခွဲဝန်းနေစရာကောင်းတယ်လို့အစိုးရဘက်ကလည်းတုံ့ပြန်ဆောင်ရွက်နေပါတယ်ဒီချီနီရီပေါ်မှာရဲတပ်ဖွဲ့ဘက်ကရောတရားဥပဒေကြောင်းအရပါအလျင်မြန်ဆောင်ရွက်ပေးနေတာပါလို့ပြောပါတယ်။ဒါပြင်အစိုးရခန်းစာမှာနိုင်ဂျီးရီးယားနိုင်ငံတွင် IS အကြမ်းဖက်တွေနဲ့ Boko Haram အဖွဲ့တွေကမွတ်စလင်တွေနဲ့ခရစ်ယာန်တွေကိုဆက်လက်တိုက်ခိုက်နေစေဖြစ်တာကိုလည်းထောက်ပြထားပြီးတော့ဒီအတွက်အရေးယူမှုတွေလုပ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American သံမတ်ကြီး
ဆက်တယ်။ I'm deeply concerned about what's happening in Nigeria.because of the escalation of the violence
Nigeria မှာအကြမ်းဖက်မှုတွေအစုလိုက်တက်ခံရတာရှိပြီးတော့ဒါရီကိုထိရောက်တဲ့တုံ့ပြန်ရေးယူမှုမရှိတဲ့ပုံမှန်ကျွန်တော်အတော်လေးစိုးရိမ်မိပါတယ် Nigeria အစိုးရအနေနဲ့ဒါရီကိုထိထိရောက်ရောက်ကန့်တွယ်ဆောင်ရွက်ပေးဖို့လိုအပ်နေပါပြီလို့ပြောပါတယ် Muslim အများစုရှိတဲ့ Saudi Arabia နိုင်ငံဟာလေကမ္ဘာမှာခရစ်ယာန်ဖျားချောင်းတကြောင်မှမရှိတဲ့တခုတည်းသောနိုင်ငံဖြစ်နေတဲ့အတွက်ဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်မိကြောင်းလည်းတန်မတ်ကြီး Brown Beck ကပြောပါတယ်ကျမမြန်သစင်အောင်ပါရှင
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာတပ်မတော်ဟာမြန်မာအစိုးရလက်အောက်ခံမဟုတ်ပဲတီးကြားလွတ်လပ်စွာတည်ရှိနေတဲ့အဖွဲ့အစည်းဖြစ်လို့လူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာလို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ကယူဆပါတယ်။ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
လွန်ခဲ့တဲ့2019ခုနှစ်ကစပြီးရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖျက်မှုနဲ့ပတ်သက်ပြီးတမတော်ခေါင်းဆောင်ပိုင်းကထိတ်တန့်အရာရှိ14ဦးကိုတန်ခတ်အရေးယူထားစေဖြစ်ကြောင်းဗြိတိသျှအစိုးရကဧပြီလ29ရက်နေ့ကကြေညာပါတယ်။ဒီအရာရှိတွေကိုဗြိတိန်နိုင်ငံဝင်ခွင့်မပြုဘဲသူတို့ရဲ့ဘန်ဒါရေးဆက်တော်ထားတဲ့အင်္ဂလိပ်ကုမ္ပဏီကိုရာဇဝတ်ကြောင်းအရအရေးယူမယ်လို့ဆိုပါတယ်။အမေရိကန်ကလည်းအလားတူအရေးယူထားပါတယ်။ဒါပေမဲ့အရေးယူခံရသူတွေဟာအင်္ဂလန်အမေရိကန်နဲ့ယဉ်သိသူတွေမဟုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးလို့မြင်ကြပါတယ်။မြန်မာအစိုးရတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုကိုလစ်လာတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်က2018နှောင်းပိုင်းမှာအစိုးရအခါစားထုတ်ဝေပြီးနောက်ပိုင်းတာဝန်ရှိသူတွေကိုအရေးယူဆောင်ရွက်လာတာဖြစ်ပါတယ်။2017က18အထိဒီမိုကရေစီပြုပြင်ရေးလုပ်ဖို့ရွေးကောက်ပွဲအစိုးရတွေကြိုးပမ်းနေချိန်မှာတတိတခြားရပ်တည်တဲ့တပ်မတော်ဟာရာဇဝတ်မှုမျိုးစုံကိုကျူးလွန်နေလို့ဆိုပါတယ်။ဒါပေမဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတာမို့အစိုးရတပ်အနေနဲ့တော်ဝင်သိဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကတွန်းအားပေးရမယ်လို့အကြံပြုထားပါတယ
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအနံ့ရလို့2016မတ်လကစပြီးအစိုးရဖွဲ့စည်းခဲ့ပေမဲ့စစ်တပ်ဟာကိုယ်ပိုင်အုပ်ချုပ်တဲ့အဖွဲ့အစည်းဖြစ်ရပ်တည်နေပါတယ်ကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်လက်အောက်ခံဖြစ်နေပြီးစီဦးစီးချုပ်ရွေးချယ်တဲ့စစ်ဘိုတွေဟာလွတ်တော်မှာနေရာယူနေကြပါတယ်ဒီဌာနတွေအပေါ်မှာ NLD အစိုးရကဩဇာမရှိပါဘူးဒါပေမဲ့စစ်တပ်ရဲ့တရားဝင်အသုံးစရိတ်ကိုတော့ NLD အစိုးရကအတီးပြုတ်ရပါတယ်ရွေးကောက်တင်မြှောက်တဲ့အစိုးရအမိန့်ကိုနာခံရမလို့ပဲအစိုးရစစ်တပ်အဖြစ်ရပ်တည်နိုင်အောင်2008အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်အနည်း20ကြော်ကြာတဲ့စစ်အစိုးရလက်ထက်မှာစစ်တပ်ဟာစီးပွားရေးလုပ်ငန်းမျိုးစုံနဲ့ခရိုနီအတန်းဝိုင်းကိုတိစောက်နိုင်ခဲ့ပါတယ်အဲ့ဒီလုပ်ငန်းတွေဟာဒီကနေ့အချိန်ထိရှင်သန်နေပြီးစစ်တပ်ကိုအကျိုးပြုနေစေဖြစ်ပါတယ်
အစိုးရဘတ်ဂျက်အသုံးစရိတ်မှာမပါတဲ့စစ်တပ်ရဲ့ဝင်ငွေဟာသမယောကြမဟုတ်တဲ့ဝင်ငွေဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ကသတ်မှတ်ပါတယ်။ဒီလိုသမယောကြမဟုတ်တဲ့ဝင်ငွေရင်းမြစ်တွေရှိနေလို့စစ်တပ်ဟာဘယ်သူ့ကိုမှဂရုမစိုက်ဘဲတတိတကျရပ်တည်နိုင်တာလို့ယူဆပါတယ်။ဒါကြောင့်တပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုစက်စစ်လေ့လာပြီးတင့်တော်တယ်လို့အရေးယူဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာစစ်တပ်ရဲ့အကျိုးစီးပွား The Economic Interests of Myanmar Military ဆိုတဲ့စာမျက်နှာတရားကြောစာရန်းကို2019စက်တင်ဘာလကထုတ်ဝေပါတယ်။စစ်တပ်ရဲ့စီးပွားရေးအရင်းအမြစ်ကိုဖျက်ပစ်ဖို့ရည်ရွယ်တာဖြစ်ပါတယ်
။စီးပွားရေးမှာကြီးဆိုပြီးတတိတခြားရပ်တည်နိုင်တဲ့အနေအထားမှာမရှိတော့တဲ့တပ်မတော်ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုရိုသေလေးစားလာပြီးတော်ဝင်တိလာလိမ့်မယ်လို့ကုလသမဂ္ဂကော်မရှင်ကမျှော်လင့်ထားပုံရပါတယ်။ဒီလိုအခြေအနေကိုရောက်ရှိဖို့အတွက်တပ်မတော်ကိုပြုပြင်ပြောင်းလဲရမယ်လို့လည်းဆိုပါတယ်။တပ်မတော်ပိုင်ကော်မတီအားလုံးနဲ့လက်အောက်ခံလုပ်ငန်းတွေကိုပြင်မှတ်ထားပြီးစီးပွားရေးအရာအရေးယူပိတ်ဆို့တာတွေလုပ်တင်တယ်လို့ကုလသမဂ္ဂကော်မရှင်ကအကြံပြုထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့လူမှုအကျိုးစီးပွားကိုမထိခိုက်အောင်အသေးချာစဉ်းစားချင့်ချိန်ပြီးမှတန်ခတ်အရေးယူတာတွေလုပ်ရမယ်လို့လည်းဆိုပါတယ်။လူအခွင့်အရေးချိုးဖောက်ရမှာတာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုပြစ်မှတ်ထားပြီးအရေးယူဖို့ကိုလည်းတိုက်တွန်းထားပါတယ
်။ NLD အစိုးရဆောင်ရွက်ဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားတာကတော့အများကြီးပါပဲ။တပ်မတော်ကိုအရက်ဖက်တင်းချုံမှုနဲ့ကြီးကြပ်မှုအောက်မှာအပြည့်အဝရောက်ရှိအောင်လုပ်ရမယ်လို့ဆိုပါတယ်။နောက်တော့တပ်မတော်ရမုံငွေအားလုံးကိုလွှတ်တော်ရဲ့တင်းချုံမှုအောက်မှာထားရမယ်လို့ဆိုပါတယ်။တပ်မတော်ကိုစီးပွားရေးမလုပ်ဖို့တားမြစ်တဲ့ဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီးစီးပွားရေးလုပ်ငန်းမှာစစ်ဘုပါဝင်တာကိုပိတ်ပင်တားမြစ်ရမယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂမစ်ရှင်ဟာကိုဖြစ်စေချင်တာတွေကိုစိတ်ကူးရင်ပြီးအကြံပေးနေတာသိတာထင်ရှားပါတယ်။အခြေခံဥပဒေကိုအပြားအနာတောင်ပြင်ဆင်ဖို့ကဲ့နေပါတယ်။ NLD အစိုးရမကြာမီကပြင်ဆင်ဖို့ကြိုးစားတာအချင်းကြီးဖြစ်သွားပါတယ်။အနည်း80လောက်ရှိပြီဖြစ်တဲ့စစ်တပ်ရဲ့စီးပွားရေးအစီအလာကိုကွဲပြောက်အောင်လုပ်ဖို့ကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ကြက်ခဲ့ပါတယ်စစ်တပ်ကိုမဆက်ဆံဖို့နိုင်ငံခြားအဖွဲ့အစည်းတွေကိုတိုက်တွန်းယူလောက်တာပဲလုပ်တိုင်းလိမ့်မယ်ထင်ပါတယ်ချစ်ပတ်မှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းအကြောင်းကိုဆက်လက်တင်ပြပါမယ်ခင်ဗျာ
ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မိုးချိုးကြောင့်သိဆုံးသူများလာခြင်းအကြောင်းအပိုင်း1ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာမိုးချိုးဖြစ်တာကြောင့်ဒီနှစ်ထဲသိဆုံးရသူကအရင်နှစ်ထက်အများကြီးများလာနေပြီးနောက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ဘေးရန်ရဲ့ဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်။ဒီနှစ်ထဲသေဆုံးသူဘလောက်ထိများလာနေပြီးဘလို့လူတွေအဓိကမိုးကြိုးဖြစ်ခံရတာဝမ်းစာရှာရင်သေဆုံးမှုအများဆုံးခံရသူတွေအနေနဲ့ဘလို့ကာကွယ်နိုင်ပါလဲ။ဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဌာနကညွှန်ကြားမှုတော်ဖြူလက်လက်တော်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးချိုးဖြစ်တာကြောင့်ဒီနှစ်ထဲအခုဇွန်လပထမပတ်ထိပေါ်ဆင်မနော်သေဆုံးသူကလူ60ကျော်ပြီးတော့ဒဏ်ရာကလည်း30လောက်ရထားတဲ့ခါကျတော့ပြီးခဲ့တဲ့နှစ်အလားတူကာလနဲ့ရှင်းလိုက်ရင်ပဲဖြစ်ဖြစ်အခုအများဆိုးရိမ်နေကြတဲ့ကိုဗစ်သေဆုံးမှုနဲ့ရှင်းလိုက်ရင်ပဲဖြစ်ဖြစ်အများကြီးကိုများလွန်းနေတာကိုတွေ့ရပါတယ်ဆင်မရင်အထူးသဖြင့်တော့ဒီပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲအနည်းဆုံး30လောက်သေခဲ့ပြီးတော့20ကျော်တန်းရရခဲ့တာအပြင်အခုမိုးကြကာလာရှေ့မှာလဲမိုးကြိုးဖြစ်တာတွေဆက်ရှိနေတယ်လို့မိုးလီဝသနဲ့ဇလဗိဒဌာနကခန့်မှန်းထားတာမို့ဒီသေဆုံးမှုတွေကနေလျှော့ချနိုင်မို့ဘာစအကြံပေးကြလဲဆရာမရင
်ဒီမိုးကြိုးဖြစ်တာတွေကတော့ကျမတို့ဒီမှာဒီမိုးဥကာလာမိုးနှောင်းကာလာဒီမှာတော့အဖြစ်များတယ်ပေါ့ခုနကပြောသလိုဒီဂျွန်လပထမပတ်မှာဆိုလို့ရှိရင်လည်းမိုးကြိုးဖြစ်တဲ့အချိန်ကလည်း22ချိန်တော့ပေါ့နော်ရှိခဲ့ပြီးတော့28ဦးသေဆုံးခဲ့တယ်22ဦးတန်ရခဲ့တယ်နောက်အဲ့ဒီရဲ့ရှေ့တစ်ပတ်ပေါ့နော်နေလ25ရက်နေ့ကနေနေလ31ရက်နေ့ထိမှာဆိုလို့ရှိရင်တော့ခုနှစ်ချိန်ရှိခဲ့ပြီးတော့9ဦးတည်ဆုံးခဲ့တယ်ပေါ့အဲ့တော့ဒီနေလာရဲ့နောက်ဆုံးပတ်နဲ့ဒီဂျွန်လာရဲ့ပထမပတ်မှာတူပဲကျမတို့ကတော်တော်များများကြီးကိုပို့ပြီးတော့များလာတာကိုလည်းတွေ့ရပါပဲ။နောက်အခုအဲ့ဒီဖြစ်စဉ်တွေကိုကြည့်လိုက်တဲ့အခါကျတော့များသွားပြင်တော့အပြင်မှာရှိနေတဲ့အခြေအနေမှာတော့ဖြစ်တိုင်းများပါတယ်။အဲ့အပြင်မှာရှိနေတဲ့အဲဒီအဲမှာ နောက်တော့အပြင်ဒီလေယာဉ်လုံးတွေလုံးနေတဲ့အချိန်တွေမှာစစ်တဲ့ဖြစ်စဉ်တွေကတော့အများဆုံးတွေ့ရှိရပါတယ်။အဲ့ဒီနောက်ပိုင်းတော့ဒီအမ်းပေါ်မှာသွားလာနေတဲ့အချိန်တွေပေါ့နော်။နောက်တစ်တင်အောက်တွေမှာနားနေတဲ့အချိန်တွေမိုးဝင်ခိုလိုက်တဲ့အချိန်မျိုးတွေအဲ့လိုအချိန်မျိုးတွေမှာလည်းမိုးချိုဖြစ်တာကိုတွေ့ရပါတယ်။နောက်တစ်ခုကကျတော့ဒီအပြင်မှာကိုပဲငါးဖမ်းနေတဲ့အချိန်နောက်ရေမြောင်းတွေတူးနေတဲ့အချိန်တွေနောက်လေထဲမှာပေါ့နော်ရေနဲ့ပတ်သက်ပြီးသွားရေမြောင်းတွေလုံးနေတဲ့အချိန်တွေနောက်အင်းရဲ့တစ်ဆက်မိတ်မှာရေခံနေတဲ့အချိန်မှာလည်းဖြစ်တာတွေ့ရပါတယ်။နောက်ကဖားရိုက်ထွက်တဲ့အခါမျိုးပေါ့နော်ဒီလိုမျိုးဆိုတဲ့အခါကျတော့ဒီရေနဲ့ဆက်ဆက်ပြီးတော့ဖြစ်သွားတဲ့ဖြစ်စဉ်လေးတွေကိုလည်းတွေ့ရှိရပါတယ်။နောက်တစ်ခုကကျတော့စပင်းတွန်းလာရင်လည်းမိုးချိုဖြစ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်။နောက်လဲထုံချက်နဲ့လဲထုံနေတယ်ပေါ့နော်။နောက်ပညာလုတ်တဲ့အချိန်မှာဖြစ်နေတယ်ဆိုတော့အဲ့တော့ခါကျတော့ဒီတန်ထဲပစ္စည်းတွေနဲ့ထိတွေ့နေတဲ့အချိန်လေးတွေမှာလည်းဖြစ်တဲ့ဖြစ်စဉ်မျိုးပေါ့နော်။နောက်တစ်ခုကကျတော့လေကွင်းတွေထဲမှာရှိနေပြီနဲ့မိုးရွာလို့သူကရှာထဲထဲမှာမိုးဝင်ခိုလိုက်တယ်။တစ်ပြင်အောက်ကမိုးဝင်ခိုလိုက်တယ်။အဲ့လိုမိုးခိုတဲ့အချိန်ပေါ့နော်။နောက်လမ်းသွားလာနေနေမိုးရွာတဲ့အတွက်ကြောင့်မလို့ဒီဒီမှာယုံလေးတွေမှာမိုးဝင်ခိုလိုက်တယ်။အဲ့လိုအချိန်လေးတွေမှာဖြစ်တဲ့ဖြစ်စဉ်တွေဆိုတွေ့ရှိရပါတယ်။နောက်တစ်ခုကတော့ဒီအိမ်ထဲမှာရှိနေတဲ့အချိန်ဖုန်းပေါ့နော်။ဖုန်းကိုအင်တာနက်သုံးနေတယ်။နောက်ဖုန်းပြောနေတယ်ပေါ့နော်။အဲ့လိုအချိန်လေးတွေမှာဖြစ်နေတာကိုတွေ့ရှိရပါတယ
်။ဟုတ်ကဲ့ဆရာမအရင်ကတော့ကွင်းပြင်တွေမှာပဲစွန့်ရပြီးတော့အခုအိမ်ထဲမှာနောက်ဆုံးတော်တော်များများကဒီလက်ကင်ဖုန်းတွေတုံလာတဲ့အခါမှာပေါ့နော်ဖြစ်တာတွေကိုတွေ့ရတဲ့အတွက်ဒီတစ်ခေါက်ကတော့ဆံမကြီးတော်တော်သတိထားဖို့လိုလာတာပေါ့နော
်ဟုတ်ကဲ့
အချိန်တည်းမှာပဲဆံမကြီးအများစုကတော့အပြင်ဘက်မှာပါဒီလေကွင်းတွေမှာလုတ်တဲ့သူတွေမှာအဓိကဖြစ်တာပေါ့နော်ခုနလေထွန်းဆန်ပေါင်းနေတဲ့သူတွေရော
ဟုတ်ကဲ့
သူတို့အတွက်ဆံမကြီးတည်ဆုံးမှုနည်းသွားနိုင်အောင်ဘယ်လိုအကြံပေးချင်လဲ
ဒီမိုးချိုးဖြစ်တာကတော့မဖြစ်အောင်ပေါ့နော်ကြိုတင်ကာကွယ်တာတို့ဘာလို့အဲ့လိုကြီးရောရင်ရောမရနိုင်ဘူးဒါမဲ့ကိုကတတိလေးနဲ့နေလို့တော့လိုတယ်ဒီမိုးချိုးပြတ်တဲ့အချိန်လေးတွေကိုတည်ထားပြီးတော့တတိနဲ့ရှောင်ချနိုင်မယ်ဆိုလို့ရှိရင်တော့ဒီအသက်တည်ဆုံးမှုတွေတော့လျှော့သွားနိုင်တယ်လို့အကြံပေးချင်ပါတယ်အဲ့လိုဆိုတော့အိမ်အပြင်ရသွားဖြစ်တဲ့ကွင်းတွေပေါ့နော်ဒီကွင်းတွေမှာရောက်နေတဲ့တကယ်လို့များမိုးရွာတဲ့အခါမှာလည်းမိုးချစ်ချုံတာတွေအရင်ဖြစ်မယ်ဖျက်ဆီးလက်တာတွေအရင်ယူဖြစ်နေမယ်ဆိုရင်တော့ကိုလုံနေတဲ့အလုပ်ကိုတော့ခဏလောက်တော့ရှင်းနာတင်တယ်လို့အကြံပေးချင်တယ်အဲ့လိုချိန်ဆိုရင်တော့ဘာပဲဖြစ်ဖြစ်တဲမှာအလုပ်လုပ်နေမယ်ဆိုရင်ကိုလက်ထဲမှာပောက်တူးတို့ပောက်ပြားတို့ကန်ခါမိတာလည်းရှင်းရှင်းနဲ့ခုနကလိုလဲထုံချက်နဲ့ဆိုရင်လဲထုံချက်ပေါ့နော်ထုံချက်အဲ့လိုတန်ထက်ပစ္စည်းလေးတွေဆိုတော့လုံအောင်အဲ့ချိန်မှာဆိုရင်မကင်နဲ့တော့တော့မဖြစ်မနေရတော့ကိုရဲ့လဲတဲ့ထဲမှာဒီလဲတဲ့ပဲရှိတော့ဒီလဲတဲ့ကိုပဲခိုတော့ခိုရမှာပဲပေါ့နောက်အထဲမှာနေပြီဆိုလို့ရှင်လဲဒီတန်ထက်တွေနဲ့ကြီးတဲ့နေရာတွေပါနဲ့နည်းနည်းဝေးတဲ့လမ်းတဲ့နေရာမျိုးပေါ့နော်အဲ့လိုလူတွေကိုနေတင်တယ်ပေါ့ဒါမှခုနကကျွန်မတို့လူထဲတဲမှာဖြည်ပြီးတော့မူကျိုးပြတဲ့ဖြစ်စဉ်လေးတွေရှိခဲ့တာလေးကိုလည်းသတိပြုပေးခြင်းနဲ့နောက်တစ်ခါပြန်ကြတော့လေလေကွင်းကြီးတွေမှာတက်တင်ကြီးတွေလည်းရှိတတ်တယ်တက်တင်ဖြည်းဖြည်းလေးပေါ့နော်အဲ့လိုမျိုးမိုးဝင်ခိုတဲ့အချိန်မှာမူကျိုးပြတဲ့ဖြစ်စဉ်မျိုးလည်းရှိတတ်တယ်အဲ့တော့ဒီလိုလေကွင်းထဲမှာရှိနေတဲ့အချိန်မှာမိုးကတာမန်ထက်ပိုပြီးတော့မိုးအရင်ထစ်ချုံတာတွေလျှက်စီးလက်တာတွေဖြစ်နေတဲ့အချိန်ဆိုတော့အဲ့လိုတက်တင်မျိုးလည်းမိုးဝင်ခိုတင်မှာကိုယ့်ရဲ့လေတဲ့ရှင်လေတဲ့ကိုဝင်ခိုမယ်တကယ်လို့မှကိုကအဲ့လိုမျိုးလုံနိုင်တဲ့အချိန်မျိုးမရှိဘူးဆိုရင်တော့မှလေကွင်းထဲမှာလိမ့်နေနေရပါပေါ့နော်ကိုယ်ထိထိဖြစ်နေလို့ဆိုတော့ကွင်းထင်မှာဆိုရင်တော့လေဒီနှိမ့်တဲ့နှောင်းလေးတွေမှာနေထင်နေဆိုပြီးတော့ကြံပြစ်ခြင်းပါတယ်
ဟုတ်ကဲ့ဆရာမနည်းနည်းလေးနေနေနေရာမှာလေတဲ့လေးစောက်ထားနိုင်တော့အကောင်းဆုံးပါဆရာမနော
်ဟုတ်ကဲ့ဒီကကွင်းထင်နေဆိုရင်တော့ထိထိဖြစ်နေလေမြင့်လေပို့ပြီးတော့ပြစ်ဖို့အတွက်ကခွင့်ရများလေးဖြစ်မှာပေါ့နော
်ဟုတ်ကဲ့ဆရာမရေနောက်တစ်ခုကဒီလေကွင်းနဲ့ပဲပတ်သက်နိုင်တာပေါ့နော်ခုနငါးဖန်းတဲ့သူတွေတို
့ဟုတ်ကဲ့
ဖားရိုက်တဲ့သူတွေတို့အပြင်မှာအစာထွက်ရှာကြတာပေါ့ပြစ်ထွက်ဖန်းတဲ့သူတွေတို့မျိုးစုံရှိနိုင်တော့သူတို့ရောဆရာမဘယ်လိုအကြံပေးချင်လဲ
ခုနကလိုပဲပေါ့ဒီလိုမိုးအရင်ထချုံရတဲ့ခါလျှက်စီးတက်နေတဲ့ခါမှဆိုတော့ငါးဖန်းတဲ့သူတွေဆိုရင်ရှည်ထဲမှာဆက်ပြီးတော့မနေတဲ့အနေဆုံးကုန်းမော်တက်တင်တာပေါ့နော်သူကရှည်ထဲမှာရှိနေနေမိုးချိုးပြစ်နိုင်ချေရပါမတဲ့ချိန်ပုံများနိုင်တဲ့ခြေလေးရှိတဲ့အတွက်ကြောင့်မလို့သူကအဲဒီရေကန်နေတဲ့ရောက်နေတဲ့ဥပမာရှိကူးနေတဲ့သူတွေကအစားပေါ်နဲ့ကြီးချောင်းရိုင်တွေမှာငါးဖမ်းနေကြမယ်အဲ့လိုလူတွေဖားရှာနေကြမယ်အဲ့လိုဆိုရင်တော့ခြေလေးကနေချက်ချင်းတက်တယ်မှာလဲအမိုးကရှိတဲ့ဆောက်ဦးရှိမယ်ဆိုရင်တော့အဲ့ဒီအမိုးကထဲဝင်ပြီးတော့ပေါ့နော်ဒီခိုးထုံတဲ့နဲ့ကိုယ်တော့ဖားရှာငါးရှာဆိုရင်ဘာပဲဖြစ်တန်တဲ့ပစ္စည်းလေးတွေပါနိုင်တာပါပဲလက်ထဲမှာလေအဲ့လိုမျိုးဆိုတော့တတ်နိုင်တော့ကိုယ့်လက်ထဲကဒီပစ္စည်းတွေကိုတော့ကိုယ်နဲ့ဝေးရမှာခဏထားခြင်းနဲ
့ဟုတ်ကဲ့ဆရာမနောက်တစ်ခုကတော့ပြန်လုပ်တဲ့သူတို့နောက်ဒီရေမြောင်းတူးတဲ့သူတို့ပေါ့နော်အထူးသဖြင့်တော့ဒီဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်နေတာပါဆရာမသူတို့အတွက်ရောဘယ်လိုချမ်းပေးချင်လဲ
ညာတော့အချင်းတော့ဘယ်လိုဆောက်လုပ်ရေးလုပ်ငန်းတွေကထက်မြင့်နေမှာဖြစ်နိုင်ချေလဲရှိတယ်လို့ရ ရက်ွက်သေးသေးရွာထဲဒီမှာဆိုလို့ရှိရင်လည်းထက်မြင်မဟုတ်ဖ ೇನೆ ပုံမှန်တိုင်းလောက်ရတာမျိုးလည်းရှိနိုင်တယ်။ဒါပဲဖြစ်ရင်ဆောက်လုပ်ရေးလုပ်ငန်းတွေတရံတွေလုပ်ပြီးဆိုတဲ့ကတော့တန်ထယ်နဲ့ဆက်ဆက်တဲ့တူတူကိုကင်ပြီမယ်။ရေနဲ့ဆက်ဆက်တဲ့နေရာလေးတွေမှာလည်းရှိနေပြီလို့တော့ယူဆပါတယ်။အဲ့လိုမျိုးဆိုရင်လည်းမိုးထချုံမဲ့အစီအစီလက်ပြီးဆိုရင်တော့ကိုယ့်ရဲ့အလုပ်တွေကိုခဏတော့ရပ်လိုက်တင်ပါတယ်။ရပ်လိုက်ပြီးတော့ဒီလုံလုံတဲ့နေရာပေါ့နော်အဲ့လိုပစ္စည်းတွေကဝေးတဲ့နေရာလေးတွေမှာခိုးဆောင်တင်နိုင
်တယ်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်မ
先တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နဲ့ကော့ကရိတ်မြို့ရဲစခန်းရှိတွေမှာဘုံပေါက်ကွဲမှုစက်တိုက်ဖြစ်ပွားခဲ့ပါတဲ့ရှမ်းပြည်နယ်တောင်ပိုင်းခိုလန့်မြို့နယ်မှာဒေသခံတောင်သူတွေရဲ့လင်းမြေတွေကိုစစ်တပ်ကသိမ်းဆီးတရားစွဲဆိုခဲ့တယ်ဆိုတာနဲ့20ရာစုပင်လုံညီလာခံစတုတ္ထအကျင့်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေကလည်းအဆိုပြုထားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့နယ်ကော့ကရိတ်မြို့ရဲစခန်းရှိတွင်မှဒီရက်ပိုင်းဘုံပောက်ကွဲမှုစက်တိုက်ဖြစ်ပွားနေပါတယ်။ဇွန်လ9ရက်နေ့မှာမြဝတီမြို့ခရိုင်ရဲတပ်ဖွဲ့ရုံးအနီးမှာချိန်ကိုက်မိုင်းပုံစံဘုံတလုံးပောက်ကွဲခဲ့ရမှာဘုံဆက်လွင့်စင်တာကြောင့်တန်ကတော်တပါအနေငယ်ပွန့်ပက်ဒဏ်ရာရရှိသွားခဲ့တယ်လို့ဇွန်လ10ရက်နေ့မှာကော့ကရိတ်မြို့မှာရဲစခန်းအရှိမလက်ပစ်ဘုံတလုံးပောက်ကွဲခဲ့ပြီး3ဦးဒဏ်ရာရရှိသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဆိုပါဘုံပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်ရှိအချိန်ထိတရားခဏ်ကိုတော့ဖမ်းဆီးရမည်နိုင်ခြင်းမရှိသေးပါဘူးဒါအပြင်ပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းကော့ကရိတ်မြို့နယ်မနီးမဝဲမှာရှိတဲ့ဂျုံတိုးမြို့မှာကင်းလက်ဆောင်ရွက်နေတဲ့ရဲကားတစ်စီးကိုလည်းပြပုံနဲ့ပြက်ကလည်းရှိခဲ့ဖူးပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းအရှိလေပိုင်းစစ်တမ်းရုံးအခြေဆိုင်ရာခူလာမြို့မှာဒေသခံတောင်သူတွေရဲ့လေယာဉ်မြေတွေကိုသိမ်းဆီးခဲ့တဲ့အပြင်လေပိုင်းရှင်49ဦးကိုပါစစ်တပ်ကနေတရားစွဲဆိုလိုက်ပါတယ်။ဇွန်လ9ရက်နေ့တုန်းကနန့်ဆန်မြို့နယ်တရားရုံးမှာခန့်လိုက်ရ66ကတောင်သူ49ဦးကိုတရားစွဲဆိုတာဖြစ်ပါတယ်။ဒီတောင်သူတွေရဲ့လေယာဉ်မြေတွေကိုနှစ်ပေါင်း30-40ကတည်းကလေယာဉ်စိုက်ပျိုးရေးလုပ်ကွန်စားတော့လာတဲ့လေယာဉ်မြေတွေအပါအဝင်လေမြေကပေါင်း1300ကျော်ကိုစစ်တပ်ကနေသိမ်းယူခဲ့တာဖြစ်ပါတယ်။တပ်ပိုင်မြေပေါ်မှာလုပ်ကွန်စားတော့နေတာဖြစ်ကြောင်းပြီးခဲ့တဲ့2019ဩဂုတ်လကလေပိုင်ရှင်တွေကိုစစ်တပ်တွေကလက်မှတ်ရေးသူခိုင်းတာဖြစ်ကြောင်းလက်မှတ်ရေးသူဖို့အစည်းအဝေး၄ကြိမ်ခေါ်ပြီးနောက်လေပိုင်ရှင်တွေကလက်မှတ်မထိုးပေးတာကြောင့်အစည်းအဝေးလာတဲ့တောင်သူ49ဦးကိုစစ်တပ်ကတရားစွဲဆိုတာဖြစ်ကြောင်းလေပိုင်ရှင်ရူဆန်ကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တွေမှာလည်းအသိစိတ်ခံပြည်ပိုင်ရှင်တွေကိုစစ်တပ်ကနေပြန်လည်တရားစွဲဆိုရမှုအများအပြားရှိနေပါတယ်
။ချင်းပြည်နယ်ပလဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးတင်းမာမှုအတွင်းတိုက်ပွဲနဲ့ဆက်ဆက်လို့ဒီနှစ်ထဲမှာအရတား40ဦးသေဆုံးခဲ့တယ်လို့ချင်းစစ်ဆောင်ကူညီရေးကော်မတီအတွင်းရဲမှူးဦးကျော်အောင်ကပြောပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကလေကြောင်းကနေပစ်ခတ်ခဲ့လို့မိတ်စာဝဝက်မနန်းချောင်းဝကြေးရွာကရွာသား29ဦးလက်နက်ကြီးထိမှန်လို့ပလဝမြို့ပေါ်နဲ့ပွေဝုံးရွာက10ဦးသေဆုံးခဲ့ပြီးအမည်မသိအဖွဲ့ကပစ်ခတ်လို့3ဦးသေဆုံးခဲ့ကြောင်းသူကဆိုပါတယ်ပလဝမြို့နယ်ဘက်ကတိုက်ပွဲဖြစ်စဉ်တွေမှာလက်နက်ကြီးထိမှန်မှုကြောင့်အရတားတွေသေဆုံးမှုဒဏ်ရာရမှုနေအိမ်မိလောင်မှုတွေရှိခဲ့ပေမဲ့တပ်မတော်ဘက်ကရောအေအေဘက်ကပါသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ဒီလိုစစ်ရေးဖြစ်စဉ်အတွင်းပလဝမြို့နယ်ကလူဦးရေ 9,000 ကျော်ဟာလဲစစ်ပေးတင်းရှောင်နေရပါတယ်
။ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းနီးမှာစစ်မှုစုံတိစားဖို့အကြောင်းပြပြီးတော့အစိုးရကနေတင်းယူထားတဲ့လက်မြေတွေမှာမူလပိုင်ရှင်တွေကဇွန်လ9ရက်နေ့နနက်ပိုင်းမှာထုံတုံးတိုက်ပွဲဆင်နွှဲခဲ့ကြပါတယ်။အဲ့ဒီလေယာဉ်မြေတွေကို1994ခုနှစ်ကစစ်မှုစုံတိစားဖို့အကြောင်းပြပြီးတော့စစ်တွေမြို့တစ်ဖက်ကန်စိုက်ရိုးကြကြေးရွာနဲ့ကြေးသောရွာအုပ်စုကလက်ရမ25ဦးပိုင်ဆိုင်တဲ့လေယာဉ်မြေဧက140ကိုအစိုးရကနေတင်းယူခဲ့တာပါ nepong tong se niba jabi me, samu song piemala redwe, mula panchinega, tonya saipu kuyapu, mune kayang pine se anabainigo, a jinjin tong su kebi me, the song the ya jamma piane ebi, anabainigo, a kwaya pido, yang jang mudi shini delule, let a mariga piovare, jikaipine soyaga, edi miye dwe, the igago chaptain tong se no ne, yoji pi melu, piosu tabi me. Lermariga, Yojigu, Lemakambe, Liam Yidigu, Pian Pibu, Tonsu Kejagalu, the Chugale, Kala Pausi, and Pibu, Tonsu Tajavare.
Lamen Tana say, Yuka Buema, Muni New Year Party, MUP, Gosale, Longri, a Pit Bawin, Shimdain Loduri, and Ninet, the Sayami Miro Mione, Party Yong, a Tidido, Tama Shaula Ponsane, Sien Petuyamelo, MUP, Dweppet Tuyamutet, Naila Yita Maga, Biovare, Muni New Year Party, Yuka Bue Sayama Habu Hane, Gosale, Longri, a Yichin, Tama Pone Patapi, Boho, a Long Musa, Siwego, Sola Coneyani, Molamia Mioma, Jim Babi, a Tibu Keraba, MUP. กุสเลลองเยเช่นตัมมัชสะกูจะชีเดแท้กะอดิกะอนีเนติระคันตมหุติระด้วยณีทายดูตมหุสาดิมวยามีกะปาร์ตี้วินผิดยะแม้ลุพอปะทาบาระ အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ၂၁ရာစုပင်လုံညီလာခံစတုထအကျင့်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကနေအစိုးပြုထားပါတယ်အစိုးရအနေနဲ့ညီလာခံသဘောတူညီချက်တွေကိုပြည်နယ်တွေကိုခြားပြသင့်တယ်လို့လာမယ့်၂၀၂၀အထွေထွေရွေးကောက်ပွဲပြီးမှ၂၁ရာစုပင်လုံညီလာခံကိုကျင်းပသင့်တယ်လို့လည်းမြန်မာနိုင်ငံရဲ့လေလာသုံးသက်သူတွေကအမြ
လာက23ရာစုပင်လောအစည်းအဝေးကိုလာမယ့်ဇူလိုင်လကုန်ပိုင်းမှာကျင်းပဖို့ NCA လက်မှတ်ထိုးအပြည့်ရတန်ရနာလက်နက်ကိုင်အဖွဲ့အစည်းတွေကိုအဆိုပြုထားတယ်လို့အစိုးရသမ္မတရုံးပြောခွင့်ရဦးစော်ထေကအခုလိုပဲပြောပါတယ်
မမလာနဲ့မယူကောက်ပဲကျင်းပမယ်လို့ယူကောက်ပဲကော်မရှင်ကထုတ်ပေါ်ပြသတာရှိပါအဲယူကောက်ပဲမတိုင်ခင်မှာကျွန်တော်တို့ကမ်ပိန်းကာလဇပန်90ပြီးပါဇပန်90ပြီးတော့ဩဂတ်စက်တင်ဘာအောက်တိုဘာဒီ3လကယူကောက်ပဲမဲဆယ်စီယုံရေးကမ်ပိန်းကာလဖြစ်သွားမယ်เนาะဖြစ်သွားမယ်ဆိုရင်ကျွန်တော်တို့ညီလာခံဒီကမ်ပိန်းကာလမရောက်ခင်မှာကျွန်တော်ကျင်းပဖို့လို့အဲတော့ကျွန်တော်တို့ဒီနောက်ကြဆုံးကျွန်တော်တို့ဇူလိုင်လမှာကျင်းပဖို့ကျွန်တော်တို့အဆိုပြုပါတယ်
ဒါနဲ့ပတ်သက်ပြီးအစိုးရကလည်းလာမယ့်ငြိမ်းချမ်းရေးညီလာခံကနေဘာတွေသဘောတူညီချက်ရခဲ့တယ်ဆိုတာကိုမဲဆန္ဒရှင်ပြည်သူများသိရှိအောင်ချပြပေးခြင်းလို့ဆိုပြီးမြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စုကအခုလိုပဲပြောပါတယ်
ဒီကောက်ဘွယ်ကာလမတိုင်ခင်မှာ PNL စိုးရအနေနဲ့ပြည်လုံးညီလာခံစိုးရခြင်းကိုကျင်းပပြီးတော့သဘောတူညီချက်တွေဘလို့ဆက်ယူထားနိုင်လဲဆိုတာကိုဒီရေကောက်ဘွယ်မှာပြည်သူချပြပေးခြင်းလို့ထင်ပါတယ်ဒါတိတ်လို့ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူးဒီကံဒီဆိုရလက်ထက်တုန်းကလည်းတမဦးသိဉ္စီရန်ဒီဒီကောက်ဝဲမတိုင်ခင်မှာ NC မဖြစ်နေရအောင်ထိုးခဲ့ပြီးတော့ငြင်းရက်လက်တစ်ခုရခဲ့တယ်ဆိုတော့ပြည်သူကိုချပြခဲ့သလိုပါပဲအဲ့လိုလောနေတယ်လို့ထင်ပါတယ
်ဒါပေမဲ့အခုလိုကိုဗစ်ရောဂါကာလမှာအချိန်လုပြီးမဖြစ်မနေလောပြီးလုံးမဲ့စားငြိမ်းချမ်းရေးညီလာခံကိုရွေးကောက်ပွဲကျင်းပပြီးမှပဲကျင်းပတာပိုပြီးသိတော်မယ်လို့ဦးမမဆိုးကဆက်ပြီးသုံးတက်ပါတယ
်ဧရန်ကြတော့ကျွန်တော်နိုမာဒီဇင်မှာရွေးကောက်ပွဲပြီးလို့ရှိရင်အစနောက်ဆိုးအပ်တယ်ကိုမလွဲခင်၃လအချိန်ရပါတယ်နော်ဒီ၃လအတွင်းမှာကျွန်တော်တို့ညီလာခံကျင်းပမယ်ဆိုရင်တော့တကယ်တမ်းကြတော့ပူပေါင်းတယ်ပဲဘာဖြစ်လို့လဲဆိုရင်ရွေးကောက်ပွဲရလာတဲ့အဲနောက်အစိုးရအပြောင်းလဲဘယ်လိုရှိမလဲဆိုတော့ခံမလို့ရပြီတက်အကောင်းဆုံးအပြောင်းလဲနဲ့ပဲခံမှန်းလို့ရတဲ့အချိန်မှာဒီနောက်စက်ကြီးလုံးမဲ့ဆုံးရင်းစက်ကဘာတွေချမှတ်သင့်နေဆိုတာကလက်ရှိဒီအစိုးရပဲပိုင်ရအောင်ဒီတိုင်းသားကြီးပဲပိုင်ရအောင်ပို့ပြီးတော့သင့်တော်မယ်လို့ထင်ပါတယ
်အခုဂျွန်လအတွင်းမှာအစိုးရနဲ့ NCA လက်မှတ်ထိုးအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအွန်လိုင်းအစည်းအဝေးတွေဖြင့်မျက်နှာချင်းဆိုင်တွေ့ဆုံပြီးအစည်းအဝေးတွေကျင်းပဆုံးဖြတ်ချက်ချမှတ်တာ27ရာစုပင်လုံးစတုထအစည်းအဝေးဘယ်တော့ကျင်းပမလဲဆိုတာသိရှိရမှာဖြစ်ပါတယ်ရှင
်ဆက်ပြီးတော့2020-21ခုနှစ်အတွက်တက်မတော်ရဲ့အသုံးစီစက်တန်းပေါင်း2,000ကိုပြည်ထောင်စုလွှတ်တော်ကနေစက်တန်းပေါင်း2,000ကျော်ဖြတ်တောက်လိုက်ပေမဲ့ဝင်ကြီးဌာနနှစ်ခုစာနဲ့ညီမျှနေသေးတဲ့တက်မတော်အသုံးစီကြောင့်တိုင်းသားပြည်နယ်တွေမှာတိုက်ပွဲတွေပုံမှုဖြစ်ပွားလာစေနိုင်မလားတက်မတော်အသုံးစီနဲ့ပတ်သက်ပြီးရှမ်းတိုင်းသားနဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ပြုတ်ခွင့်ရဆိုင်းလိတ်ကိုနမ်ဟ ோம் ကဆက်သွယ်မေးမြန်းရမှာအခုလိုမျိုးစတင်သုံးသပ်ပြောဆိုပါတယ
်တက်မတော်ရဲ့အချက်ပေါ့နော်အဲဆက်တန်းပေါင်းကောင်းကြကြပေါ့နော်ချက်ချလိုက်တယ်ဆိုတော့ငကိုသူ့ရဲ့တောင်းခံထားတဲ့ဈေးကိုပြန်ကြည့်မယ်ဆိုလို့ရှိရင်စုစုပေါင်းနိုင်ငံတော်ရဲ့အသုံးစီရဲ့ဆရာကတော့ကြော်ကြော်ပေါ့နော်ရှိတယ်ဆိုတာ ဒါပေမဲ့တနင်္ဂနွေနေ့မှာကျွန်တော်တို့အရေးကြီးဆုံးလို့ခံယူထားတဲ့ကျန်းမာရေးကဏ္ဍနဲ့ပြည်ထောင်စုကဏ္ဍအတွက်အသုံးစရိတ်နဲ့ပြန်ပြီးရှင်းပြမယ်ဆိုရင်တပ်မတော်ရဲ့အသုံးစရိတ်တစ်ခုရဲ့ကနည်းနည်းလေးပဲတော့ညော့ရတာအဲ့ဒါဟာဟိုဘလုံးကမဖြစ်တဲ့နေထားလို့ကျွန်တော်သုံးသပ်ပါတယ
်အဲ့လောက်များပြားတဲ့တပ်မတော်ရဲ့အသုံးစရိတ်ကတိုင်းနာဒေသတွေမှာထိုးစစ်ကပုံမူကြီးထွားလာနိုင်စီမလားငြိမ်းချမ်းရေးအတွက်အလားအလာကောင်းပါမလားဘယ်လိုမြင်ပါသလဲရှင်
ကာကွယ်ရေးဝန်ကြီးပြောထားတဲ့အချက်မှာသူတို့တောင်းခံထားတဲ့စီရေးခေယူပို့ဆောင်ရေးအတွက်သူတို့ဆက်ချက်ထားတဲ့စီရေးကဲမှာသခိုင်းပြည်နယ်ရှမ်းပြည်နယ်နဲ့အင်းပြည်နယ်ကလဝမြို့ဆိုပြီးရင်းနှွှန်းထားတာရှိပါတယ်သူတို့။အဲတော့ရခိုင်နဲ့ရှမ်းမှာတော့တိုက်ပွဲဆက်ဖြစ်အောင်မယ်ဆိုတဲ့သဘောမျိုးကျွန်တော်ယူဆမယ်ဆိုယူဆလို့ရတာပေါ့။တစ်ချိန်ထဲမှာတပ်မတော်အနေနဲ့ရခိုင်ကလွဲလို့ရှိရင်အားလုံးကိုပြည့်ရဆဲထားတယ်တစ်သက်သက်ပြင်ညာထားတယ်။ပြင်ညာထားတဲ့ကြားပဲအခုရှမ်းပြည်နယ်ကတော့တိုက်ပွဲတွေကြိုတင်ကြိုတင်နေသဘောမျိုးသူကြောဆွေသွားတာလည်းရှိတဲ့အတွက်ကြောင့်မို့လို့လုံရက်နဲ့စကားနဲ့ကတော့တိတ်ကြီးဖက်နေတယ်လို့ပြောလို့မရဘူး။အဲတော့ငင်းချင်းကြီးတစ်ခုတည်းကိုဆက်ပြီးတော့မှပဲပြောမယ်ဆိုလို့ရှိရင်တော့ခလားလာမကောင်းဘူးလို့ပဲပြောတယ်လား။
စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အတွက်တိုင်းနာဖက်ကရောတပ်မတော်ဖက်ကပါဘာလို့တင့်ပါတလဲရှင
်။တပ်မတော်အနေနဲ့အခုတနိုင်ငံလုံးကိုစွန့်ချုံနိုင်တဲ့အစ်ခရစဲရင်မျိုးအဖြစ်ဆက်လက်ပြီးတော့ကြိုးပမ်းမှုလိုအပ်ပါတယ်။ရခိုင်တူတဲ့ကိုပဲပြတ်ပြီးတော့မှငင်းကြေးမလုပ်ဘူးအစ်ခရစဲရင်မလုပ်ဘူးဆိုလို့ရှိရင်လည်းပြည်ထောင်စုလုံးအတွက်ငင်းကြေးတိဆောက်တဲ့အခါမှာနှောင့်ယှက်ခလုတ်ကပင်းရတော့ဖြစ်နေမှာ။ပြည်ဆိုတဲ့ဟာကလည်းသူ့တစ်ခုရဲ့ရက်ပြည်ရဲ့ကြိုးပမ်းမှုမမရဘူး။သူ့မှာလည်းအကြောင်းပွဲတွေအကျဉ်းပွဲတွေဆက်ဆက်မှုတွေရှိနေမှာပဲ။အဲ့တော့သူ့တစ်ခုပဲဆိုရဲဒီလိုမျိုးခြံထားမယ်ဆိုရင်လည်းငင်းကြေးကိုတိဆောက်မယ်ဆိုလို့ရှိရင်တော့သူ့ရောက်ကြီးတော့ရောက်မှာမဟုတ်ဘူး။ဒီကိစ္စရဲ့ဆေးရုံလုပ်ငန်းစီမှာဖက်တက်စဉ်းစားပြီးတော့မှဆွေးဆောင်သွားဖို့လိုအပ်ပါလိမ့်မယ
်။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်မြောက်ရီမြို့နယ်ကော့ကရိတ်မြို့ကရဲစခန်းရှိတွင်မှဒီရက်ပိုင်းဘုံးပေါက်ကွဲမှုဆက်တိုက်ဖြစ်ပွားခဲ့ပြီးတန်ဃာတော်နှင့်ပြည်သူတို့ချို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေါ်လာမြို့နယ်မှာဒေသခံတောင်သူတွေရဲ့လေမြေတွေကိုစစ်တပ်ကနေသိမ်းဆီးတဲ့အပြင်လက်ပိုင်ရှင်58ဦးကိုပါတရားစွဲဆိုခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ American နိုင်ငံမှာ coronavirus အကူးစိုက်ခံရသူနှစ်သန်းကျော်သွားပါပြီ။ John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ Chatham Research Center မှာဒီရောဂါအကူးစိုက်ခံရသူပေါင်း2000ကျော်ရှိပြီးသေဆုံးသူက3000ကျော်ရှိနေတဲ့အတွက်ကမ္ဘာမှာအကူးစိုက်ခံရမှုရောသေဆုံးမှုပါအများဆုံးဖြစ်နေတယ်လို့ပြောပါတယ်။ Harvard ဆေးတက္ကသိုလ်အကြီးအကဲကတော့ American နိုင်ငံမှာဒီရောဂါကြောင့်သေဆုံးသူဟာ September လထဲမှာနှစ်ဆပိုများလာနိုင်တယ်လို့ခန့်မှန်းကြောင်းပိုတဖူးနေမှာပြောပါတယ်။ကမ္ဘာတစ်လောဒီရောဂါအကူးစိုက်ခံရသူဟာကျန်တဲ့ပြည်နယ်မှာ9000ကျော်နဲ့သေဆုံးသူက4000ကျော်ရှိနေပါပြီ။ICC နိုင်ငံတကာရာဇဝတ်ခုံရုံးက American စစ်တပ်သားတွေနဲ့ထောက်လှမ်းရေးတွေရဲ့လွန်ခဲ့တဲ့18နှစ်အတွင်း Afghanistan နိုင်ငံမှာအကြမ်းဖက်နှိမ်နင်းလှုပ်ဆောင်စဉ်မှာအမှားကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အတွက် ICC အရာရှိတွေကိုသမ္မတ Donald Trump ကခီးသွွားနဲ့ပိုင်ဆိုင်မှုဆိုင်ရာပိတ်ပင်အရေးယူမှုတွေကျက်သပင်းနေမှာပဲချက်မှတ်လိုက်ပါတယ် ICC ရဲ့စုံစမ်းစစ်ဆေးမှုဟာ American နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားမူဝါဒဆိုင်ရာအတွက်ကြုံရနိုင်မရှိတဲ့ထူးခြားတဲ့ချင်းချောက်မှုတခုလို့သမ္မတ Trump ကခေါ်ဆိုပြီးအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးအကူးဆက်ခံရသူနောက်ထပ်17ယောက်ဆက်ဆဲတွေ့ရှိတဲ့အတွက်ရောဂါအကူးဆက်ခံရသူဟာစုစုပေါင်း260ရှိသွားပါပြီ။ဓာတ်ခွဲနမူနာစုစုပေါင်း1296ခုထဲကအမျိုးသား3ယောက်နဲ့အမျိုးသမီး10ယောက်တို့ရောဂါပိုးကူးဆက်ခံရတာကိုတွေ့ရှိခဲ့ပါတယ်။ရခိုင်ပြည်နယ်ဘူးဒီတောင်မြို့ကအသက်26နှစ်ရွယ်အမျိုးသားကတော့ဘင်္ဂလားဒေ့ရှ်ကပြန်လာသူဖြစ်ပြီးရန်ကုန်တိုင်းက10ယောက်ကတော့အိန္ဒိယကပြန်လာသူတွေဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံဆိုးမြို့နယ်အနီးတစ်ဝိုက်မှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပြန်ပြီးတွေ့နေရတဲ့အတွက် COVID-19 ဒုတိယလှိုင်းကူးစက်မှုဖြစ်လာနိုင်ခြေရှိတာမို့ဒါကိုတားဆီးဖို့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလုပ်ဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ကျန်းသပြင်းနေမှာအတီးပြုတ်လူနာ45ယောက်ရှိတယ်လို့တောင်ကိုရီးယားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကအတည်ပြုပါတယ်။အစိုးရတာဝန်ရှိသူတွေကတော့စီးပွားရေးထိခိုက်မှုကိုစိုးရိမ်နေတဲ့အတွက်ပိုပြီးတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့အတွက်ညှင်းဆန်နေတာပါ။တောက်ချာနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် ။ VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.